လာ24ရက်တနင်္ဂနွေနေ့ညဘက် VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါရဲ့ရှင်။ကျမခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမများဒီစင်အောင်ပါဒီကနေ့တနင်္ဂနွေညနေပိုင်းနှာဆင်ကြရမယ့်သတင်းဒီမှာတော့ Venezuela နိုင်ငံ Brazil နဲ့ဆက်ဖက်မှာလူညုံရေးဖွဲ့ဝင်တွေနဲ့ဆန္ဒပြသူတွေအကြားစနေနေ့ကရုံးရင်းဆန်ခတ်တွေဖြစ်ခဲ့တဲ့အတွက်အနည်းဆုံးလူ၄ယောက်သေဆုံးပြီး20ကျော်ဒဏ်ရာရခဲ့ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာမနစ်ကဖြစ်ခဲ့တဲ့လက်နက်ကင်ပဋိပက္ခတွေကြောင့်ကလေး928ယောက်အပါအဝင်အရတား3800လောက်သေဆုံးခဲ့တယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။ Syria မှာ American တပ်တချို့ဆက်ပြီးထားအောင်မဲ့ဆုံးဖြတ်ချက်ကသူ့ရဲ့ negotiation တွေကိုပြောင်းလိုက်တာမဟုတ်ဘူးလို့သမ္မတ Trump ကပြောပါတယ်။ဒီလိုထိတ်တန့်ရောက်ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုယ်ရနိုင်တဲ့အတူပြောပြပေးပါမယ်မခွာညွေ။
ကောင်းပါပြီရှင်။အခုညဆက်ပြီးတော့နားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့ရာသီဥတုအပြောင်းအလဲတွေများလာပြီးသမုဒ္ဒရာရေမျက်နှာပြင်မြင့်တက်လာနေတဲ့သဘာဝဘေးအန္တရာယ်တွေကိုရင်ဆိုင်ဖို့မြို့ပြစီစဉ်တိဆောက်သူတွေအင်ဂျင်နီယာတွေလိုအပ်မဲ့အရေးအချင်းတွေအကြောင်းနားဆင်ကြရမှာဖြစ်တယ်လို့အမေရိကန်လွှတ်တော်ထဲမှာဧည့်သည်တော်အဖြစ်တက်ရောက်ခွင့်ရခဲ့တဲ့အမေရိကန်ရောက်ဇိုမီတိုင်ယန်သာမွန်ဆန်နဲ့ VOA ရဲ့တီးထန့်တွေ့ဆုံမေးမြန်းခန်းအစီအစဉ်ကိုလည်းနားဆင်ကြရမှာပါ။ဒုတိယပိုင်းနိုင်ဝက်မှာတော့ပြည်တွင်သတင်းသုံးသပ်ချက်မြမပြည်ကပေးစာထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန်တာတွေကိုနားဆင်နိုင်ကြပါရဲ့ရှင်အခုအရင်ဆုံးတော့တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုမတ်မြသစဉ်အောင်နဲ့ကိုရနိုင်တို့ကပြောပြပါမယ်ရှင
် Venezuela နိုင်ငံ Brazil နဲ့ဆက်ဖက်မှာ Venezuela ကိုပိတ်ဖို့ရှိတဲ့လူသားချင်းစာနာမှုအကူအညီတွေနှယ်ဆက်ဂိတ်တွေမှာရောက်နေချိန်မှာပဲလုံခြုံရေးအဖွဲ့ဝင်တွေနဲ့ဆန္ဒပြသူတွေအကြားစနေနေ့ကရုံးရင်းဆန်ခတ်ဖြစ်ခဲ့တဲ့အတွက်အနည်းဆုံးလူ၄ယောက်သေဆုံးပြီး20ကျော်ဒဏ်ရာရခဲ့ပါတယ်။ထောက်ပံ့ရေးပစ္စည်းတွေတင်ဆောင်လာတဲ့ထရက်ကာတစ်စီးလည်းမိလောင်ခဲ့တဲ့အတွက်အစားအစာတစ်တာတွေနဲ့ဆေးပစ္စည်းတွေကိုအချိန်မီဆွဲထုတ်ရယူခဲ့ကြရတာပါ။ဒီတော့တွင်မှာပဲ Venezuela Setup ကတပ်ဖွဲ့ဝင်60ကျော်အတိုက်ခံဘက်ကိုကူးပြောင်းတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။ကြည်တဲ့ဘုံမှုဟူဂိုပါရာကအတိုက်ခံဘက်ကိုကူးပြောင်းတဲ့အကြောင်းစနေနေ့ကကြေညာပြီးအတိုက်ခံခေါင်းဆောင်ဟွန်ကွာဒိုကိုဗင်နီဇွဲလာရဲ့တရားဝင်သမ္မတအဖြစ်သူအတိမတ်ပြုတယ်လို့ VOA ကိုပြောပါရယ်။အဲ့ဒီတပ်ဖွဲ့ဝင်တွေရဲ့လုပ်ရက်ကိုချီးကျူးတဲ့အကြောင်းကိုအတိုက်ခံခေါင်းဆောင်ဟွန်ကွာဒိုကတွစ်တာမှာရေးတာပါ။သူတို့ဟာတပ်ပြေးတွေမဟုတ်ပါဘူး။လူထုနဲ့အခြေခံဥပဒေဘက်မှာရပ်တည်ဖို့သူတို့ဆုံးဖြတ်လိုက်ကြတာပါလို့ဟွန်ကွာဒိုကတွစ်တာမှာရေးသားထားပါရယ်။American သမ္မတ Donald Trump ကလည်း Guaido ဘက်ကိုသူထောက်ခံတဲ့အကြောင်း Twitter မှာရေးပြီး Venezuela လူထုဟာသူတို့နိုင်ငံနဲ့သူတို့အနာဂတ်ကိုပြန်ရယူဖို့အဆင်သင့်ဖြစ်နေပြီးတမိုင်းမှတ်တမ်းတင်မဲ့အဆင့်မှာရောက်နေပြီလို့ပြောပါရယ် American ဒုသမ္မတ Mike Pence ကဘိုဂိုတာမှာရောက်ရှိနေတဲ့အတိုက်ခံခေါင်းဆောင် Juan Guaido နဲ့တွေ့ဆုံသွားဖို့ရှိတဲ့အကြောင်းကိုစနေနေ့ညကကြေညာခဲ့ပါရယ်
အာဖဂန်နစ္စတန်နိုင်ငံမှာမနစ်ကဖြစ်ခဲ့တဲ့လက်နက်ကင်ပဋိပက္ခတွေကြောင့်ကလေး928ယောက်ပါဝင်အရသာ3800ထက်မနည်းသေဆုံးခဲ့တယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။ဒါဟာလွန်ခဲ့တဲ့ဆယ်နှစ်တွင်းအရသာတွေအများဆုံးစံချိန်တင်သေဆုံးတာလည်းဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကကုလသမဂ္ဂအကူအညီပေးမစ်ရှင်အဖွဲ့ UNAMA ကဒီကနေ့အစီအခံစာသစ်ထုတ်ပြန်ချက်အရတော့ကြမ်းဖက်မှုတွေရှေ့ဟိုမြင့်လာနေတဲ့အတွက်အရသာ9200လောက်တန်းရခဲ့ပြီးတော့2018ခုနှစ်အတွင်းမှာအရသာထိခိုက်မှုက900ခန့်လုံးမြင့်တက်လာတာဖြစ်တယ်လို့ပြောပါရယ်ဒီလိုထိခိုက်သေဆုံးမှုတွေမြင့်တက်လာတာဟာ IS ရောက်နေတဲ့ဆက်ဆက်နေတဲ့အာဖဂန်ကအကြမ်းဖက်အဖွဲ့ ISKB ဖွဲ့ရဲ့အသေးခံမုန်းခွဲတိုက်ခိုက်မှုတွေမြင့်တက်လာတာနဲ့အာဖဂန်စိုးရွားကိုထောက်ခံတဲ့တပ်ဖွဲ့တွေဘက်ကနေမင်းရှင်းလင်းပါဝင်လေကြောင်းကနေလှုပ်ခဲတဲ့စစ်စင်ရေးတွေကြောင့်အခုလိုထိခိုက်မှုတွေတိတိကျကျမြင့်တက်ခဲ့တာဖြစ်တယ်ဆိုပြီးတော့ပြောထားပါရယ်2018အတွင်းကလေးတကယ်သိဆုံးမှုစံချိန်တွေမြင်မာခဲ့တာကတော့တော်လုံးဖွယ်ရာကောင်းတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးမီရှဲလ်ဘက်စလက်ကပြောထားတာကိုလည်းဒီစင်ခန်းစာထဲမှာဖော်ပြထားပါတယ်။ရသသိဆုံးမှုရဲ့အများစုဖြစ်တဲ့63%ခန့်လုံးကတော့တာလီဘန်တွေ ISKB အဖွဲ့တွေနဲ့တခြားစစ်သွေးကြွတွေလို့ဆူရဆန့်ကျင်တဲ့အဖွဲ့တွေရဲ့လက်ချက်ဖြစ်ပြီးတော့38%ခန့်လုံးကတော့အာဖဂန်တပ်တွေနဲ့အမေရိကန်ဦးဆောင်တဲ့ပြည်ပတပ်တွေကြောင့်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ။
စီးရီးယားမှာအမေရိကန်တပ်တချို့ဆက်ပြီးထားအောင်မဲ့ဆုံးဖြတ်ချက်ကသူ့ရဲ့ negotiation တွေကိုပြောင်းလိုက်တာမဟုတ်ဘူးလို့သမ္မတ Trump ကပြောပါရယ်။တရုတ်နိုင်ငံကိုယ်စားလှယ်တွေနဲ့ကုန်သွယ်ရေးဆွေးနွေးပွဲအတွင်းအင်ဖြူတော်ရုံးခန်းမှာသမ္မတ Trump ကသတင်းထောက်တွေကိုပြောခဲ့တာပါ။ စီးရီးယားမှာအမေရိကန်တပ်ဖွဲ့ဝင်အရေးအတွက်အနေငယ်ဆက်ထားဖို့သူ့ရဲ့ဆုံးဖြတ်ချက်ဟာတပ်ဖွဲ့အားလုံးကိုစီးရီးယားကနေရုတ်သိမ်းရေးသူ့ရဲ့အစီအစဉ်ကိုပြောင်းတာမဟုတ်ဘူးလို့ပြောခဲ့တာပါစီးရီးယားမှာအမေရိကန်တပ်ဖွဲ့ဝင်300လောက်ပဲခြံထားပြီးကျန်တဲ့တပ်ဖွဲ့တွေအားလုံးကိုရုတ်သိမ်းမယ်လို့အစိုးရတာဝန်ရှိသူတွေကပြောထားပါတယ်သမ္မတထရမ့်ကစီးရီးယားကနေအမေရိကန်တပ်တွေကိုဧပြီလကုန်ပိုင်းလောက်မှာအကုန်ရုတ်သိမ်းမယ်လို့ဒီဇင်ဘာလကကြေညာခဲ့တဲ့အပေါ်အမေရိကန်နဲ့ဥရောပမဟာမိတ်အဖွဲ့တွေကိုအံ့အားသင့်စေခဲ့တာပါလက်ရှိမှာစီးရီးယားနိုင်ငံအရှေ့ပိုင်းဘကူးစီရွာကစတူရန်မီတာ300လောက်ပဲကျန်တော့တဲ့နေရာကနေအရက်သားတွေကိုကယ်ထုတ်နေတဲ့နောက်ဆုံးအဆင့်အနေနဲ့လူ800ကနေ1000လောက်ထွက်လာတယ်လို့လေလာသူတွေရဲ့အခြေအနေတွေကိုစောင့်ကြည့်နေသူတွေကပြောပါတယ်။ဒါပေမဲ့နောက်ထပ်လူပေါင်း6000လောက်အထိထွက်ခွာဖို့စောင့်နေကြဆဲဖြစ်တယ်လို့အမေရိကကြောထောက်နောက်ခံပေးထားတဲ့ Syria Democratic တပ်ဖွဲ့ SDF တာဝန်ရှိသူတွေကသတိပေးထားပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်တို့နောက်သတင်းပတ်မှာတွေ့ဆုံဆွေးနွေးကြတော့မှာဖြစ်ပါတယ်။ဒါဟာပြင်ပြီးခဲ့တဲ့နှစ်ကလုပ်ခဲ့တဲ့သမိုင်းဝင်ထိပ်သီးအစည်းအဝေးပြီးတဲ့နောက်ထပ်ပြီးတွေ့ဆုံကြမဲ့ထိပ်သီးအစည်းအဝေးလည်းဖြစ်ပါတယ်။ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာကျင်းပမဲ့ထိပ်သီးအစည်းအဝေးအတွက်ကြိုတင်ပြင်ဆင်ဖို့မြောက်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်အထူးသံတမန်စတီဗန်ဘီဂန်နဲ့နိုင်ငံတော်လုံခြုံရေးချန်ပီပုဂ္ဂိုလ်ဂျွန်ဘိုလ်တန်တို့လည်းဗီယက်နမ်နိုင်ငံကိုထောက်ခံသွားကြပြီဖြစ်ပါတယ်။ဖေဖော်ဝါရီ28ရက်နေ့နဲ့28ရက်နေ့ဒီမှာလုပ်မယ်လို့ခန့်မှန်းထားတဲ့ဒီထိပ်သီးအစည်းအဝေးနဲ့ပတ်သက်လို့ဘယ်နှချိန်တွေ့ကြမယ်ဘလောက်ကြာမယ်စတဲ့အသေးစိတ်တွေကိုတော့အခုချိန်ထိမထုတ်ပြန်သေးပါဘူး။တရားဝင်ပြောထားတဲ့ဆွေးနွေးမယ့်အကြောင်းအရာကကိုရီးယားကျွမ်းဝင်မှာနျူကလ িয়ার ကင်းရှင်းဆိုတဲ့ကိစ္စဖြစ်ပေမဲ့အဲ့ဒါဘာကိုဆိုလို့လဲဆိုတဲ့နှစ်ဖက်ကြားအတိအကျသဘောတူညီချက်မျိုးရှိထားတာတော့မဟုတ်ပါဘူး။မြောက်ကိုရီးယားဘက်ကအတိအကျဘာတွေလှုပ်ဆောင်မယ်ပြန်လည်အဖြစ်အမေရိကန်ဘက်ကဘာတွေကမ်းလှမ်းမယ်ဆိုတာကိုအထူးသဖြင့်ဘီဂန်နဲ့မြောက်ကိုရီးယားဘက်ကကင်ဂျွန်အွန်ရဲ့ထိတ်တန့်လက်ထောက်ကင်မျိုးချိုးတို့ဒီသတင်းပတ်အတွင်းမှာဖီနယ်မှာဆွေးနွေးကြမှာပါ။2018ခုနှစ်ကကျွန်တော်2018ဂျွန်လာကစင်ကာပူမှာလုပ်တဲ့ Trump နဲ့ Kim တို့ရဲ့ကြားကထိပ်သီးစည်းဝေးကမြောက်ကိုရီးယားရဲ့တိုက်ချင်းပြပယ်ထိန်ဒုံးကြီးအစည်းအဝေးနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့ရည်ရွယ်ခဲ့တာပါ။ဒါပေမဲ့လည်းကိုရီးယားကျောင်းဆောင်မှာနျူကလ িয়ার ကင်းရှင်ရေးဥတီလှုပ်ဆောင်ဖို့ကတိကဝတ်ပြုကြတယ်ဆိုတဲ့ထုတ်ပြန်ချက်လောက်နဲ့ပဲအဆုံးသတ်ခဲ့တာဖြစ်ပါတယ်။အခုအစည်းအဝေးနဲ့ပတ်သက်ပြီးတော့သမ္မတ Trump ပြောထားတာကတော့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးသူ့အနေနဲ့အလို့တကြီးလုပ်ဖို့မရှိမဲ့နျူကလ িয়ার စမ်းသပ်တာတွေကိုမြောက်ကိုရီးယားကရပ်ဆိုင်းဖို့တော့တေချာစေချင်တယ်ဆိုပြီးတော့ဆိုထားပါတယ်ခင်ဗျာ။
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American အတန်ရဲ့တနင်္ဂနွေညပိုင်းစီစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ကလေးငယ်တွေအပေါ်လိမ့်ပိုင်းဆိုင်ရာစော်ကားမှုတိုက်ဖျက်ရေးလူလူစည်းဝေးပွဲကို Vatican မြို့မှာပုပ်ဟမ်းမင်းကြီး Francis ကဦးစီးဦးဆောင်ပြီးတနင်္ဂနွေနေ့မှာကျင်းပခဲ့ပါတယ်။ဒီဆွေးနွေးစည်းဝေးပွဲကို Vatican နန်းတော်က Sala Regia ခမ်းမဆောင်မှာကျင်းပခဲ့တာဖြစ်ပါတယ်။ဒီစည်းဝေးပွဲမှာ Australia Christian ဂိုင်းချုပ် Mark Coleridge ကမိန့်ခွန်းပြောကြားခဲ့ပြီးပိုယဟန်မင်းကြီး Francis ကအပိတ်မှာစကားပြောကြားခဲ့ပါတယ်။ဒီလေးရကြစီဝေးပွဲကို Catholic ဘုန်းတော်ကြီး190တက်ရောက်ဖို့ဖိတ်ကြားခဲ့ပြီးကမ္ဘာတဝန်းဘာသာရေးခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။ American Cardinal ယဟန်အမတ်ဟောင်းTheodore McCarrick ကကလေးငယ်တွေအပေါ်လိမ့်ပိုင်းဆိုင်ရာစော်ကားမှုနဲ့ Roman Catholic ယဟန်ဘွားကနေထုတ်ပယ်ခံခဲ့ရကြောင်းပြီးခဲ့တဲ့ရက်ပိုင်းတွေအတွင်း Vatican နန်းတော်ကကြေညာခဲ့ပါတယ်။လိမ့်ပိုင်းဆိုင်ရာစော်ကားမှုအရှုပ်ထုတ်ထဲမှာဘာသာရေးဆရာတွေပါပါဝင်နေတဲ့သတင်းကြောင့်ကမ္ဘာတဝန်း Catholic အတိုင်းဝိုင်းတစ်ခုလုံးလှုပ်ခတ်သွားခဲ့ပါတယ်။
ဗြိတိန်ဝန်ကြီးချုပ် Theresa May ရဲ့အစိုးရဖွဲ့မှရှိတဲ့အကြီးအကဲဝန်ကြီးတချို့ဟာဥရောပသမ္မတကနေဗြိတိန်နိုင်ငံခွဲထွက်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဟန့်တားတွေလုပ်နေကြတယ်လို့ Conservative ခေါင်းဆောင် Duncan Smith ကပြောလိုက်ပါတယ်။သဘောတူညီချက်မရဘဲခွဲထွက်ရေးဖြစ်လာမှကိုရှောင်ရှားဖို့အတွက် Brexit အစီအစဉ်နှောင့်နှေးအောင်လုပ်မယ်ဆိုပြီးတော့လူသိရှင်များသတိပေးနေကြတာဖြစ်တယ်လို့သူကပြောပါတယ်။စီးပွားရေးဝန်ကြီး Greg Clark ဝန်ထမ်းအငြိမ်းစားရေးရာဝန်ကြီး Amber Rudd တရားရေးဝန်ကြီး David Cock တို့အခုလိုတို့ကအခုလိုသတိပေးခဲ့ကြတာဖြစ်ပါတယ်။သဘောတူညီချက်မရဘဲနဲ့ EU ကနေခွဲထွက်မဲ့အစည်းအဝေးကိုဆန့်ကျင်ဖို့အတွက်အတိုက်ခံပါတီနဲ့အတူရပ်တည်သွားမယ်လို့လည်းသူတို့ကသတိပေးပါတယ်။အခုလိုမျိုးလူသိရှင်များချင်းချောက်ပြောဆိုတာဟာဝန်ကြီးအဖွဲ့အတွင်းတညီတညွတ်ထဲတာဝန်ယူရမယ့်အခြေအနေကိုချိုးဖောက်တာဖြစ်တယ်လို့ Conservative ခေါင်းဆောင် Duncan Smith ကပြောကြားလိုက်ပါတယ်ခင်ဗျာ။
ပြင်သစ်နိုင်ငံ Paris မြို့ National Rally Party ဌာနချုပ်ရှိကပို့စတာမှာအဖွဲ့ဥက္ကဋ္ဌ Marine Le Pen ကိုအီတလီပြည်ထရေးဝန်ကြီး Matteo Salvini နဲ့အတူရှင်တွဲရိုက်ထားတဲ့ပုံကိုတွေ့မြင်ကြရပါတယ်။ဥရောပတခွင်နေရာတိုင်းမှာကျမတို့အတွေ့အမြင်တွေကြီးစိုးနေပြီလို့ဒီပို့စတာမှာရေးသားထားပါတယ်။မေလဥရောပပါလီမန်ရွေးကောက်ပွဲတွေမတိုင်ခင်လက်ရအစွန်းရောက်ခေါင်းဆောင်နှစ်ဦးနဲ့တခြားနိုင်ငံရေးတက်ကြွလှုပ်ရှားသူတွေအသာစီးရလိမ့်မယ်လို့ကြွမ်းကျင်သူတွေကခန့်မှန်းထားကြတာပါ။အပြောင်းလဲတရဖြစ်စေရမယ်ဆိုတဲ့အချက်ကဥရောပကမဲဆန္ဒရှင်တွေအကြားသဘောကျစရာအချက်တစ်ခုဖြစ်နေပြီးအနည်းဆုံးမဲ၃ပုံတစ်ပုံကိုဥရောပသမဂ္ဂဆန့်ကျင်ရေးပါတီတွေအနေနဲ့သိမ်းပိုက်နိုင်လိမ့်မယ်လို့ဥရောပကောင်စီနိုင်ငံခြားရေးရာသုံးသပ်သူဆူဇီဒန်နစ်ဆန်ကပြောပါတယ်။အခုမေလဥရောပပါလီမန်ရွေးကောက်ပွဲကတမိုင်းတွင်မဲ့အပြောင်းလဲဖြစ်လာလိမ့်မယ်လို့လည်း National Rally အဖွဲ့ဥက္ကဋ္ဌလီဘန်ကခန့်ယူထားတာပါ။ဥရောပသမဂ္ဂကကြာဆုံးနေပြီဖြစ်တယ်လို့လည်းဖန်ကအင်တာဗျူးတစ်ခုမှာပြောဆိုခဲ့ပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကပြင်သစ်နိုင်ငံသမ္မတရွေးကောက်ပွဲနဲ့ပါလီမန်ရွေးကောက်ပွဲတွေမှာ National Rally Party ရှုံးနှိမ့်ခဲ့ပြီးတဲ့နောက်တဖန်ပြန်ပြီးအတိုက်ခံနေရရလာတာဖြစ်ပါတယ်။1980ပြည့်နှစ်တွေအတွင်းကလီပန်ရဲ့ဖခင်တည်ထောင်ခဲ့တဲ့ The National Front Party ကို National Rally Party အမည်ပြောင်းပြီးလက်ရှိမှာတော့အသက်50အရွယ်ရှိတဲ့လီပန်ကဦးဆောင်နေတာဖြစ်ပါတယ်။
ရာထူးကနေစင်ပေးဖို့တနိုင်ငံလုံးကနှစ်ပတ်ကြာတောင်းဆိုဆန္ဒပြနေကြတဲ့ဟေတီသမ္မတဂျော်ဗနယ်မွိုက်စ်ကိုထောက်ခံကြောင်းဟေတီနိုင်ငံဆိုင်ရာအမေရိကန်သံတမန်မီရှယ်ဆီဆွန်ကတောက်ကြနေမှာပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဟေတီနိုင်ငံရဲ့ပြဿနာကိုဖြေရှင်းဖို့ဗာဒီဆောင်ဆွေးနွေးမှုလုပ်ပြီးဂျော်ဗန်အကူအညီပေးဖို့ပြင်ဆင်ထားသလားဆိုပြီးမိတဲ့ပုံမှာတော့ဟေတီနိုင်ငံရဲ့ပြဿနာကိုဖြေရှင်းဖို့ကဟေတီပြည်သူတွေမှာပဲတောင်းဆိုရှိတယ်ဆိုပြီးတော့သူက VOA ကိုပြောပါတယ်။ဟေတီနိုင်ငံမှာလက်နက်တွေအများအများကိုကင်ဆယ်ထားတဲ့အမေရိကန်နိုင်ငံသား9ယောက်ကိုအမေရိကန်နိုင်ငံကိုပြန်ပို့လိုက်ပြီးတရားရုံးသူတို့ဟာတရားရုံးကိုမတော်ရောက်ခဲ့သလိုအမေရိကန်မှာလည်းဆွဲချက်တင်မှာမဟုတ်ဘူးဆိုပြီးသတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်တမ်မတ်ဆီဆောင်းကဗီဒီယိုကိုအဲ့လိုပြောကြားခဲ့တာပါဆိုပါအမေရိကန်နိုင်ငံသား9ယောက်ဟာဟေတီနိုင်ငံရဲ့မြို့တော်ပို့တိုပရင်စ်မှာကင်မီလက်နက်တွေ drone တွေဆက်သွယ်ရေးပစ္စည်းတွေနဲ့ကားရှောင်မောင်းနေတော့ February 18ရက်နေ့ကဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ
ရခိုင်လူမျိုးစုလက်နက်ကိုင်အေအေအဖွဲ့အားရခိုင်ပြည်နယ်ထဲမှာအခြေခံနေမြေအမာခံနေမြေစီယုံရေးနေမြေတိစောက်နိုင်မှုကျူးပန်းလာတာကိုတွေ့ရပြီးတပ်မတော်အနေနဲ့ဒီလိုလုပ်ရက်တွေကိုထိထိရောက်ရောက်တားဆီးဆောင်ရွက်သွားမယ်လို့တပ်မတော်ရဲ့သတင်းမှန်ပြန်ကြားရေးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကပြောပါရယ်မနေ့စနေနေ့ကရန်ကုန်တိုင်းစစ်ဌာနချုပ်မှလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဒီလိုပြောဆိုသွားတာဖြစ်ပြီးအေအေဟာ KIA ရဲ့မွေးစားသားဖြစ်တဲ့အကြောင်းလိုင်ဇာကနေရခိုင်မှာနေရာယူဖို့ခြေကုပ်ရဖို့ကြိုးစားနေတဲ့အကြောင်းရခိုင်ရဲ့တည်ငြိမ်အေးချမ်းရေးပြက်ပြားမှာကိုလက်ခံမှာမဟုတ်တဲ့အကြောင်းစသဖြင့်ဗိုလ်ချုပ်စိုးနိုင်ဦးကပြောပါရယ်ဒါပြင်ဒီမိုကရေစီကိုလက်နက်ကင်တောင်းဆိုတဲ့လုပ်ရက်မျိုးကိုခွင့်ပြုမှာမဟုတ်ဘူးလို့လည်းပြောပါရယ်တစ်ဖက်မှာတော့အေအေနဲ့တက်မတော်ကြအပြင်းထန်ဖြစ်နေတဲ့တိုက်ပွဲတွေအမြန်ဆုံးရပ်ဆိုင်းပေးဖို့ပြည်နယ်အစိုးရကတဆင့်တိုက်တွန်းတဲ့အဆိုတရက်ကိုအကန့်အကွက်သူမရှိအတည်ပြုထားပါရယ်
ဖေဖော်ဝါရီ24ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်မြသစင်အောင်နဲ့ကိုရနိုင်တို့ကြီးညာပေးသွားတာပါအခုအရင်ဆုံးရာသီဥတုအပြောင်းလဲတွေကြောင့်မြို့ပြစီမံကိန်းတွေကိုဘလို့ဆောင်ရွက်ကြမလဲဆိုတာပြောပြပေးပါမယ်ရှင်ကဘာကြီးပူနွေးလာနေတာနဲ့အမြသမုတ်ရီယာရေမျက်နှာပြင်မြင့်တက်လာနေသလိုမုန်တိုင်းတွေလည်းပို့ပြီးတော့အာကောင်လာနေပါတယ်ဒီလိုသဘာဝဘေးအန္တရာယ်တွေရဲ့အနာဂတ်ကလည်းနောက်မျိုးဆက်သစ်တွေကိုစောင့်ကြိုနေတာပါဒီစိန်ခေါ်မှုတွေကိုရင်ဆိုင်ဖြည့်ရှင်းဖို့ပါရမီရှိတဲ့အင်ဂျင်နီယာတွေနဲ့မြို့ပြစီစဉ်တည်ဆောက်သူတွေလိုအပ်မှာဖြစ်ပါတယ်။ဝါရှင်တန်ဒီစီမှာနှစ်စဉ်ကျင်းပတဲ့အနာဂတ်မြို့တည်ဆောက်မှုပြိုင်ပွဲကအလဲရန်ကျောင်းသားတွေအနေနဲ့သူတို့လိုအပ်မဲ့အရေးချင်းတွေကိုတင်ယူခြင်းစိတ်ဖြစ်လာအောင်ရည်ရွယ်တာဖြစ်ပါတယ်။အမှန်အခုနှစ်မှာတော့ကျောင်းပေါင်း1500ကျော်ကနေကျောင်းသား4000ကျော်ပါဝင်ခဲ့ကြတဲ့အကြောင်း VOA သတင်းတောက် Steve Baragona သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပါမယ်ရှင်။
ငရေအနေနဲ့ဒီပေးစနစ်ကလူတွေရဲ့အသက်ပေါင်းများစွာကိုကယ်တင်နိုင်မှာဖြစ်ပါတယ်။ Jeff Garrow ဟာ Los Angeles မြို့ဒုတိယမြို့တော်ဖြစ်ပါတယ
်။ Science is on our side in that when an earthquake starts, the first waves that go out are called P waves and those are not the damage.
ငရေလောက်တဲ့ပထမဆုံးဖြစ်လာတဲ့လိုင်းက P လိုင်းလို့ခေါ်ပါတယ်။ဒီငရေလိုင်းတွေကထိခိုက်ပျက်စီးမှုမဖြစ်ပါဘူး။ဒီလိုင်းတွေကိုစင်ဆာကနေဖမ်းပြီးသတိပေးတာပါ။
ဒါနဲ့လာဒရန်တူတဲ့စနစ်မျိုးကိုမက္ဆီကိုစစ်တီမျိုးတော်မှာလဲတတ်ထားတာဖြစ်ပြီးတော့မျိုးကန်လေးအနေနဲ့တချို့ငရင်ကြီးတွေလှုပ်တဲ့အခါမှာတော့သိတ်ကိုတန်ဖိုးမဖြတ်နိုင်တဲ့ငရင်သတိပေးချက်တွေကိုရတာဖြစ်ပါတယ်။ဒါမဲ့လဲဒါကအမြဲတမ်းတော့အထောက်အကူဖြစ်တာမဟုတ်ပဲ2019ခုနှစ်စက်တင်ဘာ19ရက်နေ့ကမက္ဆီကိုစစ်တီမှာလှုပ်ခဲ့တဲ့ငရင်ဟာဆိုရင်ငရင်ရဲ့ဗဟိုကသိတ်ကိုနှီးတာကြောင့်အထောက်အကူတော့မဖြစ်ခဲ့ပါဘူး။ဒီငရင်ကြောင့်လဲလူရာနဲ့ချီတည်ဆုံးခဲ့တာဖြစ်ပါတယ်။ Sheikh Alad Ali has smartphone application software ဖြစ်တယ်လို့ အလီမြို့တော်ဝန်အရစ်ဂါစတီကပြီးခဲ့တဲ့ဇန်နဝါရီလမှာခြိညာခဲ့ပါတယ်။ငရင်ရဲ့ဗဟိုနဲ့လူတွေနေထိုင်တဲ့နေရာကတိတ်ကိုမကပ်ဘူးဆိုရင်တော့ဒီ software application ကအထောက်အကူပေးတယ်လို့ပြောပါတယ်။Thomas Hedenha Caltech နည်းပညာအဖွဲ့ကဖြစ်ပါတယ
် So if you can recognize that an earthquake has started and that the rupture is headed towards you
ငလျင်ဆလုပ်ပြီးတော့အဲ့ဒီငလျင်လှိုင်းတွေကကိုယ့်စီကိုဥတည်လာနေပြီဆိုတာကိုသိနိုင်နေဆိုရင်ငလျင်လှုပ်နေတယ်အဲ့ဒီငလျင်ကကိုယ့်စီကိုလာနေတယ်အပြင်းထန်လှုပ်လာနိုင်ပွဲရှိတယ်ဆိုပြီးတော့သတိပေးနိုင်ပါတယ်
ကယ်လီဖိုးနီးယားပြည်ထောင်ငရင်ကျောပေါ်မှာတည်ရှိပြီးတော့မကြာခဏဆိုသလိုလဲငရင်တွေလှုပ်လေရှိပါတယ်ဒီမှာအကြီးဆုံးမြေလောပြည့်ရည်ကျော်ကြီးဖြစ်တဲ့ San Andreas ပြည့်ရည်ကျော်ဟာ1906ခုနှစ်ကဆန်ဖရန်စစ္စကိုငရင်လုံးလူထောင်နဲ့ချီတည်စေတဲ့အကြီးဆုံးငရင်တွေကိုဖြစ်ပေါ်စေပါတယ်1989ခုနှစ်ကအော့ကလန်မြို့နဲ့အနီးအနားတစ်ဝိုက်မှာလဲဒီငရင်ပြည့်ရည်ကျော်ကြီးလှုပ်ခတ်ခဲ့တာကြောင့်လူ60လောက်အသေဆုံးခဲ့ပါတယ်ငရင်သတိပေးချက်ကခုန်နေတဲ့နေရာမှာငရင်ကဘလောက်အတိုင်းအတာတီပြင်းနိုင်တယ်ဘလို့အကာအကွယ်ယူရမယ်ဘာတွေလုပ်ရမယ်ဆိုပြီးတော့အရေးကြီးတဲ့သတိပေးချက်တွေပေးမှာဖြစ်တယ်လို့အဲလီဒူးမြို့တော်ဝန် Jeff Gorrell ကပြောပါတယ
် Just enough so that they can digest it and then react to it without overwhelming them with information or
တရင်ချက်တွေအများကြီးနဲ့ဟုံပြီးကြောက်သွားတာမျိုးမဟုတ်ပဲသူတို့ဒါကိုဖတ်ပြီးနားလည်သဘောပေါက်တယ်ဆိုရင်ပဲလုံလောက်ပါပြီ
ငရေသတိပေးချက်စနစ်တွေကိုဂျပန်နိုင်ငံမှာလည်းတက်ဆင်ထားပြီးတော့အကန့်အသတ်တွေရှိနေပေမဲ့လည်းသူတို့ကြုံနေရတဲ့ငရင်ကပြင်းနေဆိုရင်လူတွေသိအောင်သတိပေးနိုင်မှာဖြစ်တယ်လို့ Thomas Hedden ကပြောပါတယ
် You experience an earthquake and it starts to shake you have no idea whether it's going to get bigger
ငရင်လှုပ်တာနဲ့ကြုံတဲ့အခါမှာဒီငရင်ကကြီးမလားသေးမလားဆိုတာကိုမသိနိုင်ပါဘူးပုံမှန်ကတော့အသေးလေးတွေဖြစ်ပေမဲ့မပြောနိုင်ပါဘူးဒါပေမဲ့ဒီစနစ်နဲ့ဆိုတော့ဘလောက်ကြီးတယ်လဲဆိုတာကိုသိနိုင်ပါတယ်
ဒါပြန်ဒီစနစ်ကပေးတဲ့တဲ့င်းအချက်လက်တွေအရအရေးပေါ်ကဲဆဲရေးဖွဲ့ရနေနဲ့လဲငလင်လုတ်ပြီးသွားတဲ့နောက်မှာဘယ်ကိုအကူအညီတွေပေးရမယ်ဆိုတာကိုပို့ပြီးတော့သိနိုင်မှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
ကိုရနိုင်ပြောပြသွားတာပါရှင်အခုမြန်မာဒီမိုကရေစီရေးရဆွေးနွေးခန်းအစီအစဉ်နားဆင်ရပါမယ်ဖေဖော်ဝါရီလ5ရက်နေ့ကအမေရိကန်လွှတ်တော်မှကျင်းပခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းကိုတက်ရောက်နားထောင်ဖို့ဖိတ်ကြားခံရသူတွေထဲမှာဒုက္ခတဲ့အရေးဆောင်ရွက်နေတဲ့ဇိုမီတိုင်ယန်သားမောင်ဆန်လည်းပါဝင်ပါတယ်။သူနေထိုင်တဲ့နယူးမက္ကဆီကိုပြည်နယ်ရဲ့ဒီမိုကရက်အောက်လွှတ်တော်အမတ်လည်းဖြစ်အောက်လွှတ်တော်ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့ဘန်ရေးလူဟန်ကဒီမောင်ဆန်ကိုသူ့ရဲ့ဧည့်သည်တော်အဖြစ်နဲ့ရွေးချယ်ဖိတ်ကြားခဲ့တာပါ။အခုလိုလွှတ်တော်အမတ်တဦးရဲ့ဧည့်သည်တော်အဖြစ်နဲ့သမ္မတထရမ့်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းကိုကိုယ်တိုင်တက်ရောက်နားထောင်ခဲ့တဲ့အတွေ့အကြုံတွေအကြောင်းဝါရှင်တန် DC က VOA ရုံးချုပ်မှာမတ်အင်ဂျင်နိုင်ကတွေ့ဆုံမေးမြန်းထားပါတယ်ရှင်။
ခုလို VOA မြန်မာပိုင်းကိုလာပြီးတော့ဒီအင်တာဗျူးပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
့်ဟုတ်ကဲ့ကျွန်တော်ဖိတ်ခေါ်တဲ့အတွက်လည်းကျွန်တော်လည်းအယံကိုဂုဏ်ယူမိပါတယ
်ဟုတ်ကဲ့အဲ့တော့သမရထရန့်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းပေါ့နော်အင်္ဂါနေ့ညတုန်းကသူပြောခဲ့တဲ့မိန့်ခွန်းထဲမှာပေါ့နော်ကိုယ်တိုင်လည်းတက်ရောက်နားထောင်ခဲ့တဲ့ခါကျတော့အဲ့ဒီမှာဒီဒုက္ခတဲ့အရေးနဲ့ပတ်သက်ပြီးတော့သူ့ဘက်ကနေပြီးတော့ဒီထူးထူးခြားခြားပြောသွားတာဒါမို့ရေသူ့ရဲ့ဒီသမရထရန့်အနေနဲ့ပေါ့နော်သူဆက်ပြီးအုပ်ချုပ်မဲ့ကာလအတွင်းမှာဒီဒုက္ခတဲ့အရေးနဲ့ပတ်သက်ပြီးသူဘယ်လိုသဘောထားမလဲဆိုတာမျိုးတတိထားမိရမှာရှိပါတယ်
ဒုက္ခတဲ့ရေလို့သူကတိကျကျတော့မပြောမသွားဘူးဒါပေမဲ့သူက immigrants လို့သုံးသွားတယ်အာသူတို့တွေကို legally အဖြစ်ဝင်လာရမယ်လို့တော့ပြောသွားတယ်အဲ့ဒါဆိုတော့ကျွန်တော်တကယ်လို့များကျွန်တော်သူနဲ့တွေ့ဆုံပြီးတော့မေးခွန်းရှိမယ်ဆိုရင်တော့သမရရေပေါ့နော်ဒီ refugee တွေကတကယ်ကိုlegal ဖြစ်တယ်ပေါ့နော် 100% legal လို့ပြောသွားမယ်ဘရိုဒီယာတကယ်လီဂယ်ဟုတ်တယ
်။အော်ဆိုလိုတာကဒီအမေရိကန်ပြည်ထောင်စုကိုရောက်လာတဲ့ဒုက္ခသည်တွေအားလုံးကသူတို့ကတကယ်တရားဝင်နီးလန့်နဲ့ရောက်လာတယ်။ဒါပေမဲ့သမရထရန့်ကသူပြောတဲ့သဘောကဒီဒုက္ခသည်တွေကတရားမဝင်လာရောက်တဲ့သူတွေဆိုတဲ့ပုံစံမျိုးပြောသွားတယ်လို့
။အာ तू က तू main focus လို့တာက तू ကဒုက္ခသည်တွေမဟုတ်ဘဲနဲ့ तू border နေဆက်ကို तू ကတရားမဝင်မဲနဲ့ဖြတ်ကျော်ဝင်ရောက်လာတဲ့လူတွေကို target အဓိကဦးတည်ပြီးတော့ပြောသွားတာဟုတ်တယ်ဒီဒုက္ခတွေတွေကသူတို့ကနိုင်ငံခြားအမေရိကန်နိုင်ငံမှာမရောက်လာခင်ကတည်းကသူတို့က screen လောက်ထားပြီးသားပေါ့နော်အဲဆိုတော့သူတို့တွေက legal ဖြစ်တယ
်ဟုတ်ကဲ့အခုဒီတမရဒီနိုင်ငံတော်အခြေပြမိန့်ခွန်းပြောတဲ့ပွဲမှာပေါ့နော်အဲ့မှာလေတွေ့ကျမတို့ဆိုလဲဒီဟိုတိုက်ရိုက်ထုံလွှင့်ချက်တရားနဲ့ကြည်နေရတမရပြောတာကိုအမတ်တီးကဒီထောက်ခံတာရှိတယ်မထောက်ခံတာရှိတယ်ဒီဒီမိုကရက်အထူးသဖြင့်လွှတ်တော်အမတ်အမျိုးသမီးတွေရောပေါ့လေအဲ့တော့ကိုယ်တိုင်တက်အောင်နားထောင်တဲ့အခါမှာလေအဲ့ဒီလိုမြင်ကွင်းကိုကြည့်ရတဲ့အခါမှာဘယ်လိုခံစားမိလဲဘယ်လို တွေးမိလဲရှင်ဘာတွေတွေးမိလဲရှင
်အာတချို့တွေကသူတို့တမရရဲ့ပြောစကားကိုအသေးချာနားမထောင်မဲနဲ့အဲ့လို applause ပေါ့နော်လက်ခုပ်တီးမဲမတက်ရမဲအဲ့ဒါတွေလုပ်ထင်းတယ်သူတို့တွေကတိတ်ပြီးတော့အာယုံ site site မဲ့ပုံမပေါ်
ဟုတ်ကဲ့ကိုတိုင်ကဒီသမရထရန့်ပြောတဲ့အပေါ်မှာဘယ်လိုမြင်လဲသမရထရန့်ကကောင်းကောင်းပြောနိုင်ခဲ့လားသူတကယ်အချက်တွေပါဝင်ခဲ့လားကိုလိုချင်တဲ့ကိုနားထောင်ချင်တဲ့အချက်တွေပြောသွားနိုင်ခဲ့လားဗောနော်ဘယ်လိုမြင်လဲရှင
်ကျွန်တော်မျောလင်းတလောက်တော့ကျွန်တော် positive လို့မထင်ဘူးသူတိတ်ပြီးတော့အကောင်းပဲမပြောဘူးဗောနော်ကျွန်တော်မျောလင်းထားတာအများကြီးအကောင်းဖြစ်ဖြစ်အဆိုးဖြစ်ဖြစ်ဒါပေမဲ့သူက neutral ဖြစ်ပြောသွားတယ
်ဟုတ်ကဲ့အဲ့တော့အခုမုံဆန်ကအခုဒီနိုင်ငံတော်အခြေပြမိကွန်းသမရဒီပြောကြတဲ့မိကွန်းကိုတက်ရောက်ဖို့ပေါ့လေဒီ New Mexico ရဲ့အောက်လွတ်တော်အမတ်ဘန်ရီလူဟန်ရဲ့ဧည့်သည်တော်ဖြစ်ဘာကြောင့်ဖိတ်ကြားခံရတာပါလဲရှင
်ကျွန်တော်အထင်ပေါ့နော်သူကအဲ့လိုလွတ်တော်အမတ်တရားသူတို့ခေါ်ခြင်းနဲ့ဧည့်သည်တွေခေါ်ခွင့်ရှိတယ်ဘယ်နှယောက်လဲတော့မသိဘူးသူကတော့သူကျွန်တော်ကတော့သူရဲ့တူတဲတော့ဧည့်သည်တော်ပေါ့နော်အဲသူကျွန်တော်ကိုရွေးချယ်တဲ့အကြောင်းရင်းကတော့ကျွန်တော်အထင်ကျွန်တော်အခုလက်ရှိလုပ်နေတဲ့အလုပ်နဲ့ပတ်သက်မယ်လို့ထင်တယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ကိုယ်တိုင်ကအရင်တုန်းက refugee ဒုက္ခတဲ့အဖြစ်နဲ့ဒီအမေရိကကိုရောက်လာတယ်အခုကကျွန်တော်ဒီအဲ့ဒီဒုက္ခတဲ့ကိုလူတွေဒုက္ခတဲ့တွေကိုကျွန်တော်ကိုယ်တိုင်ကပြန်ပြီးတော့အကူအညီပေးနေတဲ့အဖွဲ့အစည်းနဲ့ကျွန်တော်အလုပ်လုပ်နေတဲ့အတွက်အဲ့ဒါကြောင့်ကျွန်တော်ကိုရွေးတာထင်တယ်
ဟုတ်ကဲ့အဲ့တော့ तू ကလက်ရှိဒီအောက်လွတ်တော်အမတ်ဘန်ရီလူဟန်က तू ကအဓိက तू ဒီဒုက္ခသည်တွေအရေးကိုပို့ပြီးဆောင်ရွက်မဲ့သဘောလားဒီမြမအရေးကို तू ပို့ပြီးတော့ဆောင်ရွက်လာနိုင်မဲ့အနေအထားရောရှိလားရှင
်ကျွန်တော်ပြော तू နဲ့စကားအများကြီးတော့ပြောဖြစ်တယ်အထူးသဖြင့် तू ကကျွန်တော်ရဲ့ကိုယ်ရေးရာဇဝင်တွေကိုနည်းနည်းလေးမေးတယ်ဗောနောပြီးတော့ကျွန်တော်နိုင်ငံကျွန်တော်မြန်မာနိုင်ငံဟိုလဲလာလဲဖို့လဲကျွန်တော်တိုက်သွန်းတယ်ဒါမှမဟုတ်ကျွန်တော်တို့လူသူကိုယ်တိုင်မလာနိုင်ရင်လဲကျွန်တော်တို့မြန်မာပြည်ရဲ့အစိုးရအဖွဲ့ဝင်တွေအရာရှိတွေတယောက်ယောက်ဒါမှမဟုတ်သူဖိတ်ကြားနိုင်တဲ့လောက်ဖိတ်ပြီးတော့အချင်းချင်းမိတ်ဆွေနှီးနှောဖလှယ်ပြီးတော့ဘောနော်အဲ့လိုဖိတ်ကြားဖို့လဲကျွန်တော်သူ့တိုက်သွန်းတယ
်ဟုတ်ကဲ့အဲ့တော့ဒီမုံဆန်ဒုက္ခတဲ့ဖြစ်အမေရိကန်ပြည်ထောင်စုကိုဘယ်ချိန်ကရောက်လာတလဲရှင
်ကျွန်တော်2017ကရောက်လာတာမလေးရှားအနေနဲ့ရောက်လာတယ်အ
ဲ့တော့ဒီလိုဒုက္ခတဲ့ဖြစ်လာတဲ့နေရာမှာရောအခက်အခဲတွေရှိခဲ့လားအမေရိကန်မှာအခြေချဖို့အတွက
်ဟုတ်တယ်အခက်အခဲဆိုတော့အများကြီးရှိတာဗောနောရောက်ရောက်ချင်းကိုကဘာမှမသိငွေပစံလည်းမရှိဘူးအသိပညာအသက်ပညာလည်းမရှိဘူးအသိမိတ်ဆွေအပေါင်းအသင်းလည်းမရှိဘူးအဖက်ဖက်မှာအားနေနေတယ်ဒါပေမဲ့ကျွန်တော်ကကိုစိတ်အားမြင့်တင်ပြီးတော့စ조사ပြီးတော့အလုပ်လုပ်တာကျွန်တော်ဆဆရောက်တော့ကတော့ကားမပြောနဲ့စပိန်တော့မဝယ်နိုင်ဘူးအလုပ်ကတော့ကိုရတဲ့အလုပ်ကိုပဲသွားလုပ်ရတယ်ပြီးတော့ကျွန်တော်ဆဆရောက်တဲ့နေရာကိုလိုရာဒိုစပရင်ကိုလိုရာဒိုမှာအဲ့မှာနှင်းနေတော့ကြာတယ်လိုက်ကားကလည်းတိတ်မကောင်းအဆင်မပြေဘူးပေါ့နော်နေ့မှာမနေ့6နာရီနဲ့ညနေ6နာရီလောက်ထိပဲရှိတယ်လိုက်ကအဲ့ဒါဆိုတော့ကိုစပိန်အာကိုရတယ်ကားမဝယ်နိုင်ခင်မှာဟောအဲ့လောက်ထိကိုကျွန်တော်စ조사ထားခဲ့
ဟုတ်ကဲ့အဲ့တော့အခုလိုဒီဒုက္ခတွေကိုယ်တိုင်ဒုက္ခတွေဖြစ်ရောက်လာပြီးတော့ဒီဒုက္ခတွေခုပြန်ပြီးကုညီနိုင်မှုအစ်စ်ပေါ့နော်အဲပြန်ကုညီတဲ့နေရာမှာလဲကိုကတာဝန်ကြီးကြီးယူပြီးတော့အခုဆိုရင်နော် case manager မှာ lead case manager ဖြစ်လှုပ်ဆောင်ရတဲ့အခြေအနေထိရောက်လာတယ်ပေါ့လေအဲ့တော့တစ်ဖက်မှာရောဒီပညာရေးလေ့လာတဲ့အပိုင်းရောနောက်ပြီးတော့ဒီလိုအလုံးမှာရောဒီအဲ့လိုအစ်စ်ရောက်လာတဲ့အနေအထားပေါ့လေအဲ့ဒါရောဘယ်လိုစူးစမ်းဖြတ်တန်းခဲ့လဲရှင
်ကျွန်တော်ဟုတ်တယ်ကျွန်တော်တခြားလူတွေကလည်းကျွန်တော်များတော့အဖြစ်ကျွန်တော်မေးကြတယ်ဘာဖြစ်လို့ဘလို့လုပ်ပြီးတော့ဘသူကြောင့်ဒီအလုပ်ကိုရတာလဲပေါ့နော်ကျွန်တော်ဆဆရောက်တော့ကျွန်တော်ဟိုအကူအညီပေးတဲ့ဒီ resettlement agency Lutheran Family Services Rocky Mountains Colorado Spring Colorado မှာအဲ့မှာကျွန်တော်ဟိုစတင်ပြီးတော့ကျွန်တော်ရဲ့ resettlement agency ပေါ့နော်ပြီးတော့သူတို့တွေကဒီရုံးအစ်ဖွင့်မယ်ဆိုတော့ကျွန်တော်ဟိုသူတို့ကအရင်တော့ကျွန်တော်လှိလာထားတယ်ကျွန်တော်ရုံးကလူတွေကိုလည်းတော့ပြီးတော့အကူအညီ volunteer တော့လုပ်ပေးတယ်အဆောက်အုံတွေအိမ်တက်ပြောင်းလာပြောင်းမဲ့လူတို့ဘာလို့ရှိရင်ကျွန်တော်သူတို့တွေကို furniture ဒီပရိဘောဂါတို့လိုအပ်သမျှတွေကိုကျွန်တော်တော့ကူညီတယ်အဲပြီးတော့ကျွန်တော်အလုပ်ရတဲ့အချိန်မှာလည်းအာ ကားမရှိစပိန်မရှိဆိုတော့ကျွန်တော်အားဓာတွေကိုအကြောင်းပြချက်မပေးမငင်းညူပဲနဲ့ကျွန်တော်ရောက်အောင်လုပ်တယ်ရောက်အောင်လုပ်တယ်ရောက်အောင်သွားတယ်ဆိုတော့အားဓာတွေကိုကျွန်တော်ကို credit ပေးတယ်ပေါ့နော်အဲဒီရုံးတစ်ဖွင့်မဲ့အချိန်ကြတော့သူတို့ကကျွန်တော်ကိုဆက်သွဲတယ်အဒီလိုဒီလိုရှိတယ်အဲငါငါနဲ့လိုက်မလားဆိုတော့ကျွန်တော်ကလည်းလိုက်မယ်အဆွန်စားလိုက်တာကျွန်တော်တို့ national agency ကနေပို့ပေးတဲ့လူမှန်သမျှကိုကျွန်တော်တို့လက်ခံတယ်ကျွန်တော်ကိုယ်တိုင်က assurance ကိုကျွန်တော်ကိုယ်တိုင်လုပ်ထားတာဆိုတော့ကျွန်တော်ဘယ် case ကိုမှကျွန်တော်ပြန်ပို့တဲ့ resend ပေါ့နော်ပြန်မပို့ဘူးကျွန်တော်လာသမျှအကုန်လက်ခံတယ်
အဲ့တော့အခုလက်ရှိသမ္မတထရမ့်အဆိုရလက်ထက်မှာဒီဒုက္ခသည်တွေပြည်လည်နေရာချထားပြီးပေါ့နော်ဒုက္ခသည်တွေအခြေချနေထိုင်ရတဲ့အခြေအနေဒီအဆိုရလက်ထက်မှာဘယ်လိုရှိလဲရှင
်သူဒီလိုသူရုံးဝင်တက်ခတဲ့ရဆိုရင်သူကဒီအရင်တော့အရင်သမ္မတလက်ထက်ကသူတို့က6000လောက်အထိယူမယ်လို့ခေါ်ယူမယ်လို့ပြောထားတဲ့ဟာကိုသူက5000အထိ4-3 ခွဲအထိရှော့ချရှော့ချပြီးတော့အခုကဒီနှစ်ဆိုရင်3000အထိပဲယူမယ်ပေါ့နော်အဲ့လိုရှော့ချခြင်းအားဖြင့်တစ်ဖက်မှာဒီနိုင်ငံအတွင်းမှာသူဒီလှစာတို့ funding တို့ရှော့ချတဲ့အတွက်အဖက်ဖက်ကနေနှေးကွေးတယ်ဒီအမေရိကန်နိုင်ငံကိုရောက်ပြီးသားလူတွေအတွက်လည်းနှေးကွေးတယ်ပြီးတော့မလာသေးတဲ့လူတွေနိုင်ငံခြားမှာinterview ဖို့ဝင်ဖို့စောင့်နေတဲ့လူတွေအတွက်လည်း service ကတော်တော်လေးကိုနောက်ကျသွားတယ်ဘာဖြစ်လို့လဲဆိုတော့ funding ငွေကြေးအထောက်ပံ့နေတော့လို
့ဟုတ်ကဲ့အဲ့တော့အခုဒီကိုရိုင်းလဲဒီ Washington DC ကိုရောက်လာတဲ့ချိန်မှာပေါ့နော်တခြားလွှတ်တော်အမတ်တွေနဲ့လည်းတွေ့ရတယ်အဲ့ခါမှာဒီလွှတ်တော်အမတ်တွေကိုဘာတွေတင်ပြနိုင်ကြလဲရှင
်ကျွန်တော်အထူးသဖြင့်တော့သူတို့မေးတာတွေရောအကုန်လုံးပြောပြတယ်ပြီးတော့ကျွန်တော်ရဲ့ကိုရီးအချင်းကိုလည်းသူတို့တွေကိုပြောပြတယ်ပြီးတော့ကျွန်တော်တို့နိုင်ငံကဘယ်လိုဖြစ်တယ်ကျွန်တော်တို့နိုင်ငံတချို့တွေကလည်းရခိုင်အရေးကိုမေးတယ်တချို့တွေကလည်းကချင်ပြည်နယ်အရေးကိုမေးတယ်ဘယ်ကချင်ပြည်နယ်မှရခိုင်ပြည်နယ်မှာကျွန်တော်တို့ကျွန်တော်ရဲ့ state ဖြစ်တဲ့ချင်းပြည်နယ်မှာမဟုတ်ပါဘူးကျွန်တော်တို့ဗမာတိုင်းရင်းသားတွေကိုယ်တိုင်လည်းလူအချို့တော်တော်များများဒုက္ခရောက်နေပါတယ်လို့ကျွန်တော်တို့နိုင်ငံကတိုးတက်နေပါတယ်ဒါပေမဲ့ကျွန်တော်တို့အများကြီးအထောက်ပံ့လိုသေးတယ်လို့ကျွန်တော်ပြောထားတယ်သူတို့လည်းအ
ဲ့တော့စစမုံဆန်ပြောတဲ့ကိုရေးရာစမင်ပေါ့လေကိုဒီချင်းပြည်နယ်ကနေဇုံမီတိုင်းသားတူအနေနဲ့အခုအမေရိကန်ပြည်ထောင်စုကိုဒုက္ခတဲ့ဖြစ်အခြေချပြီးတော့ဒီလိုရုံးကန်လှုပ်ရှားခဲ့ရတာပေါ့လေအဲ့တော့အဲ့ဒီဟာလေးပြောပြပါအောင်ဒီချင်းပြည်နယ်ကနေဘယ်လိုလုပ်မလေးရှားနိုင်ငံမှာရောက်လာပြီးတော့ဒီခက်တန်းလာတဲ့အတွေ့အကြုံပေါ့နော
်ကျွန်တော်ဒီကိုရဲ့ဘာသာရေးအမြင်လူမျိုးရေးအမြင်အားတွေကြွေးပြမှုကြောင်းပေါ့နော်ပြီးတော့ကျွန်တော်တို့ဒီလက်ရှိဘဝအနေနဲ့ပို့ပြီးတော့ကောင်းတဲ့ဘဝကိုလိုချင်လို့ကျွန်တော်ရည်ကြည်ရမျက်နှာရာကိုရှာတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့အခုဒီမုံဆန်ကအခုဒီအမေရိကန်ပြည်ထောင်စုမှာရောက်လာတဲ့ချိန်ဒီရွေးကောက်ပွဲကာလတွေလည်းဖြတ်တန်းရတော့အခုဒီဟိုထူးထူးခြားပေါ့နော်ကိုမဲပေးခဲ့ရတဲ့မဲပေးခွင့်ရောရပြီလားရှင
်ဟုတ်ကဲ့ကျွန်တော်ရဲ့ဘဝမှာပေါ့နော်ဒါပထမအိုးဆုံးကျွန်တော်မဲပေးရခြင်းပဲဖြစ်တယ်ကျွန်တော်မြန်မာပြည်မှာနေတော့ကျွန်တော်တခါမှမဲမပေးလိုက်ရဘူးဆိုတော့ကျွန်တော်ဘဝမှာပထမအိုးဆုံးအချိန်မဲပေးတာလွန်ခဲ့တဲ့နိုဝင်ဘာလမှာ
ဟုတ်ကဲ့အဲ့တော့ဒီမဲအဲ့လိုမျိုးထည့်ရတဲ့အတွေ့အကြုံရောဘယ်လိုရှိလဲရှင
်တော်တော်လေးကိုခံစားမှုအပြည့်အဝရှိတယ်ဘာဖြစ်လို့လဲဆိုတော့ကိုယ့်ရဲ့မဲစာရွက်တရွက်မဟုတ်ပဲနဲ့ဒီလူတွေကိုရွေးကောက်ခြင်းအပြင်ကျွန်တော်တို့ရဲ့အနာဂတ်တွေအများကြီးတော့ပြောင်းလဲလာမယ်လို့တော့ချက်ချင်းတော့ပြောလို့တော့မရဘူးဒါပေမဲ့တဖြည်းဖြည်းချင်းကိုအနေချင်းပြောင်းလဲလုပ်ပေးနိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပြီးတော့ဒီလူတွေကိုမဲထည့်တာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်မုံဆန်အခုလို့လာပြီးတော့အင်တာဗျူးပေးတဲ့အတွက
်ကျွန်တော်လည်းအရန်ကိုအကုန်ယူမိပါတယ်
မတ်အင်ဂျင်နိုင်စီစဉ်တင်ဆက်ပေးထားတဲ့မြန်မာဒီမိုကရေစီရေရာဆွေးနွေးခန်းအစီအစဉ်ဖြစ်ပါရရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်ဖေဖော်ဝါရီလ24ရက်တနင်္ဂနွေနေ့ညပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ19 kHz 1505လိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ကြပါရဲ့ရှင်။အခုည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေမှာတော့အရင်ဆုံးစီတူအောင်မြင့်ရဲ့ပြည်တွင်သတင်းတုံ့တက်ချက်နဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုနားဆင်ရပါမယ်။အဲဒီနောက်ထူးခြားစံပြသတင်းများအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်။ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးသတင်းစာစီရဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံ့သက်ချက်ကိုနားဆင်ကြရမှာပါ။တက်မတော်ရဲ့ငင်းချမ်းရေးပေါ်သဘောထားပြောင်းလဲလာသလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြချက်ကိုမတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင
်။အခုဆိုရင်တက်မတော်ဘက်ကစစ်တိုင်း၅တိုင်းမှအပြစ်ခတ်ရက်စဲထားပြီးလက်နက်ကင်တိုင်းသားတွေနဲ့တဖွဲ့ချင်းစီတွဲဆုံဆွေးနွေးဖို့လမ်းဖွင့်ထားတယ်လို့ဖိတ်ခေါ်ထားတာနှစ်လကျော်ရှိသွားပါပြီ။ဒါပေမဲ့အခုချိန်ထိတပ်မတော်နဲ့ဘယ်တိုင်းသားလက်နက်ကင်တဖွဲ့နဲ့မှတွဲဆုံဆွေးနွေးတာမျိုးမရှိသေးတဲ့အပြင်ရခိုင်ပြည်နယ်မှာတော့အေးရခိုင်တပ်ဖွဲ့နဲ့တိုက်ပွဲတွေဖြစ်ပွားနေပါလေ။ဖြစ်ရအားလုံးကိုခြုံငုံကြည့်ရင်ငင်းချမ်းရေးလုပ်ငန်းစဉ်ရှေ့မတိုးနိုင်ုံမကနောက်ဆုတ်နေတဲ့ဆိုပြီးလဲသုံးသပ်နေကြပါလေ။ဒီထဲမှာ NCA လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကအဖွဲ့ဝင်တချို့ကတော့အလွတ်တဘောပြောဆိုမှုတွေမှာအခုလိုငြင်းငြင်းရေးရှေ့မတိုးနိုင်ဖြစ်ရတာဟာတမတော်ဘက်ကအရင်နဲ့မတူသဘောထားပြောင်းလဲလာလို့ဒါမှမဟုတ်သဘောထားပိုပြီးတင်းမာလာလို့ဆိုပြီးဝေဖန်မှုတွေလည်းရှိလာပါတယ်။ငြင်းငြင်းရေးနဲ့ပတ်သက်ပြီးတမတော်ခေါင်းဆောင်တွေတကယ်ပဲသဘောထားပြောင်းလဲလာသလားလေ့လာသုံးသပ်ကြည့်ကြရပါမယ်။
ဒီနေရာမှာငင်းငယ်ရေးဖြစ်စဉ်တိုးတက်နေသလားတက်နေသလားဒါမှမဟုတ်နောက်ဆုတ်နေသလားအရင်ဆက်စစ်ကြည့်ဖို့လိုပါတယ်ငင်းငယ်ရေးဖြစ်စဉ်ကိုပြန်ကြည့်ရင်အရင်သမရဟောင်းဦးသိန်းစိန်လက်ထက်မှာအစိုးရကဥဆောင်ပြီးငင်းငယ်ရေးရအောင်အကောင့်ထဲပေါ်ပါတယ်တိုင်းသားလက်နက်ကိုင်အဖွဲ့အားလုံးနှိပါပါတဲ့တပ်ပေါင်းစုကိုယ်စားလှယ်တွေနဲ့တွဲဆုံဆွေးနွေးမှုတွေလုပ်ပြီးနှစ်ဖက်လက်ခံနိုင်တဲ့တိုင်းပြည်လုံးဆိုင်ရာအပြစ်ရဲ့စာချုပ် NCA ကိုရပါတယ်ဒါပေမဲ့လက်နက်ကိုင်၈ဖွဲ့လောက်ပဲလက်မှတ်ရေးထိုးနိုင်ပါတယ်တကယ်လို့များ NCA လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေစာချုပ်ပါအတိုင်းနိုင်ငံရေးဆွေးနွေးပွဲတွေအဆက်မပြတ်လုပ်နိုင်ရင် NCA လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေဩဇာတက်ရောက်ရာနေမြေတွေမှာတိုင်းရင်းသားတွေဟာငြိမ်းချမ်းရေးရဲ့အသီးအပွင့်တွေရရှိခံစားနေကြတာကိုသက်သေပြနိုင်ရင် NCA လက်မှတ်မထိုးရသေးတဲ့လက်နက်ကိုင်အဖွဲ့တွေကိုလည်းငြိမ်းချမ်းရေးစပွဲဝိုင်းစီရောက်အောင်ဆောင်ကျဉ်းနိုင်ခဲ့ရင်ငြိမ်းချမ်းရေးဖြစ်စဉ်ကိုတိုးတက်မှုရှိနေတယ်လို့ပြောနိုင်မှာပါလက်ရှိအခြေအနေမှာတော့ NCA အပြင်ဘက်ကအဖွဲ့တွေကိုငြိမ်းချမ်းရေးစပွဲဝိုင်းစီမခေါ်နိုင်ုံမက NCA ထိုးထားတဲ့အလွန်ယုံကြည်စိတ်ချပါတယ်ဆိုတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့ပဋိပက္ခပြဿနာဖြစ်ပြီး NCA စာချုပ်အကောင့်ထဲပေါ်ရေးရပ်တန့်နေတာဘယ်အချိန်ပြန်ဆနိုင်မလဲမသေးချာမရေရာသေးတာရခိုင်ပြည်နယ်မှာတိုက်ပွဲတွေဖြစ်နေတာစတဲ့ချက်တွေကိုကြည့်ရင်ငင်းချမ်းရေးလုပ်ငန်းစဉ်ဟာရပ်တန့်နေုံမကနောက်ပြန်ဆုတ်နေတယ်လို့တောင်သုံးသပ်နိုင်ပါတယ
်ဒီနေရာမှာဘသူကြောက်ဘာကြောက်နောက်ပြန်ဆုတ်နေတယ်လဲဆိုတာကိုအကြံပြင်းပဲဖြစ်ဖြစ်သုံးသပ်ကြည့်သင့်ပါတယ်တပ်မတော်ခေါင်းဆောင်တွေကတော့ KIA ကချင်တပ်ဖွဲ့ဝါတပ်ဖွဲ့အပါအဝင်မြောက်ပိုင်းကလက်နက်ကိုင်တပ်ဖွဲ့တွေ NCA လက်မှတ်မထိုးကြသေးလို့လို့အပြစ်တင်ပါတယ်NCA ထိုးထားပြီးသားအဖွဲ့တချို့ကလည်းစာချုပ်ပါအချက်တွေကိုမလိုက်နာဒါကြောင့်လို့ဝေဖန်ပါတယ်လက်နက်ကိုင်တိုင်းသားတွေဘက်ကတော့တမတော်ဟာနိုင်ငံရေးအရာဆွေးနွေးအဖြေရှာရေးထက်တမတော်တခုတည်းရှိရမယ်ဆိုတဲ့ခေါင်းစဉ်ကိုအသုံးပြုပြီးတိုင်းသားအဖွဲ့တွေကိုလက်နက်ဖြုတ်ဖို့ကြိုးစားနေတာကြောင့်ခုလိုပြဿနာပေါ်နေရတာလို့ဆိုပါတယ်
ငင်းကြဲရေးဖြစ်စဉ်အစပိုင်းကိုပြန်ကြည့်ရင်ဥအောင်မင်းဦးဆောင်တဲ့ငင်းကြဲရေးကိုယ်စားလှယ်တွေဟာတိုင်းသားလက်နက်ကိုင်အဖွဲ့တွေကိုပထမအဆင့်အပြစ်ခတ်ရထားကြရအောင်တနက်တွေဘေးချထားပြီးနိုင်ငံရေးပြဿနာတွေကိုစပွဲဝိုင်းမှာဆွေးနွေးအဖြေရှာကြရအောင်ဆွေးနွေးနေတဲ့ကာလတစ်ချောင်းလုံးကိုယ့်နေမြေမှာကိုယ့်အဖွဲ့စည်းကိုယ့်လက်နက်ကိုင်တပ်နဲ့ကိုယ်တည်ရှိနေနိုင်တယ်မကျေနပ်ရင်အချိန်မရွေးပြန်တိုက်နိုင်တယ်နိုင်ငံရေးပြဿနာညှိနှိုင်းပြေလည်သွားရင်အဲ့ဓာတွေကိုအကောင့်ထဲလဲပေါ်ညှိနှိုင်းထားတဲ့အတိုင်းလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးကိုလုပ်ကြရအောင် ငင်းကြီးလောက်တာဟာတိုင်းရင်းသားတွေကိုလက်နဲ့ချခိုင်းမှုမဟုတ်လက်နဲ့တွေဖြုတ်သိမ်းဖို့လည်းမဟုတ်ဆိုပြီးကတိနဲ့စာခဲ့ကြတာပါတကယ်လက်တွေလည်းအဲ့ဒီအတိုင်းကျင့်သုံးတိုင်းရင်းသားတွေဘက်ကတပ်ပေါင်းစုနဲ့ဆွေးနွေးခြင်းနဲ့ဆိုလဲခွင့်ပြုဆိုတဲ့နည်းနဲ့ယုံကြည်မှုရယူခဲ့တာပါအဲ့ဒီသဘောထားနဲ့လုံနီးလုံဟန်ကိုအဲ့ဒီအချိန်ကကာကွယ်ရေးဦးစီးချုပ်ဖြစ်နေပြီဖြစ်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တက်မတော်ဘက်ကလည်းလက်ခံလိုက်နာတာတွေ့ကြရပါတယ်ဒီလိုနည်းနဲ့ NCA စာချုပ်ပေါ်ပေါက်ပထမအချိန်ငင်းကြီးနီလာကန်ကြီးကျင်းပနိုင်ခဲ့ပါတယ်နောက်တော့တက်မတော်ခေါင်းဆောင်တွေစစ်ခေါင်းဆောင်တွေလုံးဝမျှော်လင့်မထားတဲ့အစိုးရအပြောင်းလဲပေါ်ပေါက်လာပါတယ်မူအညငင်းကြီးရဲ့ကိုဦးဆောင်သူဟာ NLD အစိုးရဖြစ်လာပြီးတက်မတော်ခေါင်းဆောင်တွေကလိုက်ပါဆောင်ရွက်ရသူတွေဖြစ်လာပါတယ်ဒါပေမဲ့လက်တွေ့အခြေအနေမှာငင်းကြီးရဲ့လုပ်ငန်းစဉ်ကို NLDတာဝန်ရှိသူတွေဘက်ကကောင်းကောင်းမွန်မွန်မစွမ်းဆောင်နိုင်တဲ့အခါစစ်ဗိုလ်ချုပ်ဟောင်းတွေနဲ့တက်မတော်ခေါင်းဆောင်တွေဟာအစိုးရဘက်ကငင်းငင်းရေးဦးဆောင်သူတွေတပွဲဖြစ်လာပါတယ်အတိတ်ဘယ်ကတော့ကြားခံလို့မရှိတော့ဘဲတက်မတော်နဲ့တိုင်းသားလက်နက်ကင်တွေဓာတ်ရိုက်ညှိနှိုင်းနေကြတဲ့အနေအထားမျိုးရောက်သွားခဲ့တာပါအဲ့ဒီအချိန်မှာတက်မတော်ဘက်ကလူလာတဲ့တခုတည်းသောတက်မတော်ပြဿနာတီထောင်စုကခွဲမထွက်ရဆိုတာကိုလက်ခံဖို့တောင်းဆိုတဲ့ပြဿနာတွေပေါ်ပေါက်လာပြီးနောက်ဆုံးထိပ်သီးဆွေးဝေးပွဲမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ဒါအပြင်တက်မတော်အနေနဲ့ဒီမိုကရေစီစနစ်နဲ့ကိုက်ညီတဲ့တက်မတော်အဖြစ်ပြုပြင်ပြောင်းလဲသွားဖို့မူအားဖြင့်သဘောတူပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးကနဦးဆောင်ရွက်ရမှာကတိုင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးဟာ NCA စာချုပ်ကိုလက်မှတ်ရေးထိုးပြီးလုံခြုံရေးဆိုင်ရာပေါင်းစည်းရေးကိစ္စရပ်များကိုဥစွာဆောင်ရွက်ရမှာဖြစ်ပါတယ်ဆိုပြီးပြောဆိုလိုက်တာဟာငင်းကြဲရေးလုပ်ငန်းစဉ်အကြက်အတဲတစ်ခုတည်းကိုကြားရောက်သွားစေခဲ့ပါတယ်
ဒါဟာအရင်အစိုးရနဲ့တပ်မတော်ဘက်ကတိုင်းသားလက်နက်ကင်တွေကိုကတိပေးထားတဲ့ကိုလက်နဲ့ကိုကင်ထားအပြစ်ရပြီးနိုင်ငံရေးအရာဆွေးနွေးသဘောတူညီချက်တွေရပြီးနောက်ဆုံးကြရင်လုံခြုံရေးဆိုင်ရာပေါင်းစည်းရေးလုပ်ဆိုတာနဲ့မတူညီနိုင်တော့ပါဘူးတကယ်တမ်း NCA စာချုပ်အခန်းကအပိုက်20နိုင်ငံရေးလမ်းပြမြေပုံချမှတ်ခြင်းအချက်9ချက်မှာလဲလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းဆိုတာကိုနောက်ဆုံးကြမှအကောင့်ထဲပို့ဖို့သဘောတူထားတာတွေ့ရပါတယ်ဘယ်လိုပဲဖြစ်ဖြစ်ငင်းကြီးလုပ်ငန်းစဉ်ခုလိုနောက်ပြန်ဆုတ်နေခြင်းဟာတက်မတော်ခေါင်းဆောင်တွေရဲ့သဘောထားကြောင့်ဟုတ်မဟုတ်တက်မတော်ခေါင်းဆောင်တွေကိုယ်တိုင်ကပဲရဲရဲဝံ့ဝံ့နဲ့အသေးချာပြန်ပြီးသုံးသပ်သင့်ကြောင်းပ
ါဦးစီသူအောင်မြင်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုတနင်္လာနေ့မနေ့ပိုင်းအစီအစဉ်မှာလည်းနောက်တစ်ကြိမ်ပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါရဲ့ရှင်အခုဆက်ပြီးနားဆင်ကြရမှာကတော့မအေးတန်နာကျော်စီစဉ်တင်ဆက်ပေးနေတဲ့မြမပြည်ကပေးစာများကန္တာပဲဖြစ်ပါရဲ့ရှင
်မင်္ဂလာပါရှင်VOE ကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးနေကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်တော်ရရှင်နေချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ VOE Facebook Messenger ကနေပြီးတော့မိတ်ဆက်စာတို့လေးတွေရေးလာတဲ့တော်ရရှင်တွေကိုပြန်ကြားပေးချင်ပါတယ်။တော်ရရှင်ဟီလိုဆိုတဲ့တော်ရရှင်ဖြစ်ပါလေ VOE ရုပ်သံလိုက်မိသားစုနှစ်တကစာပြီးတော့ကျမ်းမာကြပါစေဘေးအန်ကင်းကွာပြီးတော့ပြည်သူအကျိုးပြုရုပ်သံလိုက်နှစ်ပေါင်းများစွာတည်ရနိုင်ပါစေလို့ဆုတောင်းမြတ်တာပို့သားပါတယ်တဲ့ဟုတ်ကဲ့ပါအမတမကျက်တည်ရှိတဲ့နှုတ်ခွန်းဆက်စကားလေးဖြစ်ပါလေအထူးကျေးဇူးတင်ပါတယ်ရှင်ဦးအောင်တန်းချစ်ဆိုတဲ့တော်ရရှင်ကတော့ငယ်ငယ်လေးကလေးကစိတ်ဝင်တစားနားထောင်ခဲ့ရတဲ့ VOE ရေးကျေးဇူးအထူးတင်ပါတယ်ဆုပရမက်ဆင်ဂျာကနေစာရေးမိတ်ဆက်လာပါတယ်ရှင်ဟုတ်ကဲ့ပါအခုလိုမျိုးနှစ်ရှည်လာများအားပေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်မင်းချစ်သူဆိုတဲ့တော်ရရှင်ကလည်း VOE ရဲ့စလုံးအရှိသိကျင်လို့ကျေးဇူးပြုပြီးတော့ဖြေချပေးပါ What is VOE လို့ရေးလာပါတယ်ဟုတ်ကဲ့ပါ VOE ရဲ့အင်္ဂလိပ်လိုအရှိကောက်ပြောရမယ်ဆိုတော့ Voice of America မြန်မာလိုအဓိပ္ပာယ်ကတော့ American အသံဖြစ်ပါတယ်ဒီ VOE American အသံရဲ့အသံလွှင့်ဌာနမှာဘာသာစကားပေါင်းမျိုးစုံနဲ့ကမ္ဘာတစ်လွှားကိုအသံထုတ်လွှင့်ပေးနေတာမှာမြန်မာဌာနကတခုအပါအဝင်ဖြစ်ပါတယ်เนาะဒါကြောင့်မို့ကျွန်တော်တို့ကအမြဲတမ်း VOE American အသံကနေပြီးတော့သတင်းတွေကိုတင်ဆက်ပေးနေပါတယ်ဆိုပြီးတော့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေမှာပြောတာဖြစ်ပါတယ်ကချင်ပြည်နယ်မိုးညင်းမြို့မစီအလဲဘောက်ကသောရရှင်မက်ညိုညိုဆန်းကတော့ပြည့်ကြရင်ပို့ပေးလို့ကျေးဇူးတင်ပါတယ်ရှင်နဲ့နက်နက်တိုင်းရေဒီယိုနားထောင်ရကြိုးနှက်ပါတယ်မိုးလင်းနာနဲ့ရေဒီယိုဝါသနာရှင်မှာဈေးရောင်းရင်းနဲ့နားထောင်လာတာနှစ်ပေါင်း30ရှိပါပြီတဲ့ဟုတ်ကဲ့အခုလိုမျိုး VOE ကိုအမြဲတမ်းအားပေးနေတဲ့သောရရှင်တွေစီကိုကျွန်တော်တို့ပြည့်ကြရင်တွေအရောက်ပို့ပေးနိုင်တဲ့အတွက်လဲ ကျမတို့ဘက်ကအထူးဝမ်းသာပါတယ်နော်နောက်ထပ်သောရရှင်တရားကတော့ဒီသောရရှင်ကလည်းပြက်ကြရင်ရပါတယ်ဆိုပြီးဆာရေးလာတာပါသောရရှင်ကြောင်မင်းဆိုဖြစ်ပါတယ်ရှင်သူကကျမတို့ကို Messenger ကနေပြီးဆာရေးပေးပို့လာတာဖြစ်ပြီးတော့သူ့ရဲ့ Facebook စာမျက်နှာမှာရေးထားတဲ့အတိုင်းဆိုတော့သူကမော်လမြိုင်မှာနေထိုင်တဲ့ပရိသတ်ဖြစ်ပါတယ်ကျမဘာလို့ဒါကိုပြောနေရလဲဆိုတော့သူကသူ့စီကို VOE ကပေးပို့တဲ့ပြက်ကြရင်လက်ခံရရှိပါတယ်ဒစိကောင်းဘိုးတော့ပေးလိုက်ရပါတယ်ဆိုပြီးဆာရေးလာလို့ပါ
ပြက်ကလေးလေးလက်ဆောင်ပို့ပြီလို့ကျေးဇူးတင်ပါတယ်ဒီနေ့ပဲကျွန်တော်ယုံသွားနေတဲ့အချိန်မှာစားတိုက်ကလာပို့သွားတာပါကျွန်တော်အမျိုးသမီးကစားပို့သမားကိုပတ်စံပေးဖို့လိုသေးလားလို့မေးတော့ဒစိကောင်းမှု900ပဲပေးပါဆိုပြီးတောင်းသွားပါတယ်စားအိမ်မှာတော့ဒစိကောင်းလဲကတ်ထားတာမတွေ့ပါဘူးထားပါတော့ VOA ရဲ့ရှုကင်းလှလှနဲ့ပြက်ကလေးလေးရလို့ကျေးနပ်ရပါတယ် VOA ဝိုင်းတော်သားအားလုံးကျန်းမာပါစီဗျာ
ဟုတ်ကဲ့ကိုကျော်မင်းဆိုဒစိကောင်းဘိုးပေးလိုက်ရတယ်ဆိုလို့ကျမနားလေတလို့ဆိုရင်တော့ကျမတို့ VOE ကနေပြီးတော့ဟိုဒီတော်ရရှင်နေစီကိုလက်ဆောင်ဖြစ်ပို့ပေးတဲ့အခါမှာစေငင်အပီစီအနေနဲ့အကုန်ချခံပြီးတော့ပို့ပေးတာဖြစ်ပါတယ်။ဒါကိုတော်ရရှင်နေပို့ရှင်းသွားအောင်ကျမလည်းဒီနည်းနည်းပို့ပြီးတော့ရှင်းခြင်းလို့ကျမတို့ VOE ရန်ကုန်ရုံးကကိုစီသူကိုမေးကြည့်ပါမယ်။ကိုစီသူကကျမတို့ရန်ကုန်က VOE ရုံးတာဝန်ခံမှာအဲ့တော့ကိုစီသူနဲ့ဒီရန်ကုန်က VOE အဖွဲ့သားတွေကဒီကျမတို့ American ပို့လိုက်တဲ့ပြက်ကလေးတွေကိုတော်ရရှင်နေစီကိုရအောင်လို့သူတို့ပဲတေချာအရောက်ပို့ပေးတာပေါ့လေဟိုစားရိုက်ကိုပို့တာဒီနာမည်တွေအကုန်လုံးထိုးပြီးတော့တော်ရရှင်တွေရဲ့နာမည်တွေကိုကတ်ဒီတော့တကယ်တမ်းပြက်ကလေးတို့ရအောင်လုပ်တာပေးတာဒီရန်ကုန်အဖွဲ့သားတွေအားလုံးပဲပေါ့နော်ဆိုတော့ကိုစီအခုကျမတို့စီကိုတော်ရရှင်တယောက်က Messenger ကစာရေးလာလို့ကိုစီတော့တွေ့လားမသိဘူးဒီသူပြက်ကလေးရတာကျေးဇူးတင်ပါတယ်ပေါ့နော်ဒါပေမဲ့ဟို VO ရဒစိကောင်းမကတ်လိုက်တဲ့အတွက်ကြောင့်မလို့သူဒီဒစိကောင်းပုံ900ပေးလိုက်ရတယ်ပေါ့လေဆိုတော့ကျမလည်းဒီမှာနည်းနည်းဟိုစိတ်ထဲမှာတမျိုးဖြစ်သွားတာကျမတို့ကဒီ VO ရကနေပြီးနှစ်တိုင်းပြက်ကလေးတွေပို့ပေးတဲ့အခါမှာဟိုဇီးအစအဆုံးလေးတော်ရရှင်နေစီအရောက်လက်ဆောင်ပို့ပေးတာလေသူတို့အနေနဲ့ဘာအကြောင်းနဲ့မှရွေးယူဖို့မလိုဘူးဆိုတော့ကိုစီဘလို့များဖြစ်တယ်ထင်လဲဟိုတစိတ်ကောင်းဟာဟိုဘလို့ဖြစ်နိုင်လဲဟိုဒီအမေရိကန်ကနေပြီးတော့တော်ရရှင်တွေကိုပို့ပေးရဲဆိုရင်တခါလေသူတို့ကအပေါ်ကနေတုံးထုပေးလိုက်ပြီးတော့တစိတ်ကောင်းထဲစရာမလိုတော့ဘူးလေအဲ့ဒီတစိတ်ကောင်းဖို့ကျွန်တော်တို့ကတခါလေစားလိုက်ကိုတိုက်ရိုက်ပေးလိုက်ရုံပဲဆိုတော့ဟိုဘာဖြစ်လို့များဒီတော်ရရှင်ကတစိတ်ကောင်းဖို့ပေးရတာလဲမသိဘူ
းအာဒါကဒီလိုဖြစ်နိုင်တယ်ကြာကျွန်တော်တို့ကဒီရန်ကုန်ရုံးရှိတဲ့စမ်းကြောင်းမြို့နယ်ကနေပြီးတော့ကျွန်တော်တို့စမ်းကြောင်းစားလိုက်ကနေပြီးတော့ဒီတော်ရရှင်ကြီးအားလုံးစီကိုလိပ်စာတွေတစ်ခုချင်းစီအလိုက်ကျွန်တော်တို့ကြတဲ့နဲ့အခွန်တစ်စိတ်ကောင်းတံပိုးကိုအားလုံးပြေးချေပြီးတော့ကျွန်တော်တို့ပို့ပါတယ်ဗျ။အဲဒီကနေပြီးတော့သူကရန်ကုန်စားလိုက်ကြီးကိုတစ်ဆင့်ရောက်ပြီးတော့အဲဒီကနေသူတချို့ဒီတုံးထုတန်ထုနောက်တစ်စိတ်ကောင်းကတ်တင်တာကိုကတ်ပြီးတော့ဒီအနေနဲ့ရဲစားရှိတဲ့တော်ရရှင်ကြီးရဲ့လိပ်စာတစ်ခုချင်းစီကိုစားလိုက်ကနေတာဝန်ခံပြီးပို့ပါတယ်ဗျ။အဲ့တော့ကျွန်တော်စိတ်ထင်တော့ဒီဒစိကောင်းတုံးထုရဲ့ခါရီကတက်တနာမရှိပြီမဲ့ဒီဒစိကောင်းဆာရွက်ကတ်ထားတာတွေကတော့အကြောင်းမျိုးကြောင့်တည်ရင်ပို့ရင်နဲ့ကွာသွားတာလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်ဗ
ျ။ဒ
ီကြတာကတော့ကျွန်တော်တို့ဒီတာဝန်ခံပြီးတော့ပို့ရတဲ့စမ်းကြောင်းစားလိုက်ကနေပို့တာပို့တဲ့ချိန်မှာတော်တော်ရှင်တယောက်ချင်းစီအလိုက်လေးစားတစ်ခုချင်းစီလိုက်ကိုကျွန်တော်တို့ဒီကောင်ခေါ်ကြတဲ့နာအလုံးပြီးဆောင်ပြီးတာပါခင်ဗျာမေးတာကြော်
ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါဆိုရင်တော့ရှင်းသွားပါပြီဟိုတော်ရရှင်နေတွေ့နေနဲ့ဟိုအကယ်၍ဟိုသူတို့ဒစိကောင်မကတ်ဖ ೇನೆ အပေါ်ကနေတုံးထူးလိုက်တာကိုပဲမတိလိုက်တာလားဟိုမတိလို့ဒစိကောင်မကတ်ထားလို့ဒီတော်ရရှင်ပေါ့နော်မော်လမြိုင်ကတော်ရရှင်ပြောလာတာလားဒါမှမဟုတ်လဲခုနကိုစီသူပြောသလိုပဲဒစိကောင်ကွာသွားတာလားပေါ့ဒါမဲ့လေဟိုနှစ်မျိုးစလုံးဟိုတုံးထူးတယ်ပဲဖြစ်ဖြစ်ဒစိကောင်กว่าตัวได้เว้ยพี่ๆจมรวีโอเนี่ยนี่ပြီးတော့ตรัชရှင်นี่အတွက်လက်ဆောင်ပေးတယ်ဒီပြက်ကတိနေမှာတစိတ်ကောင်းဖို့အကုန်ပေးချေပြီးသားဖြစ်ပါတယ်ဟိုတစိတ်ကောင်းခွန်ပေါ့เนาะပို့ဆောင်ကပေးချေပြီးသားဖြစ်ပါတယ်အဲကြောင့်မလို့ဘယ်ตรัชရှင်မှာဟိုဒီပတ်စံ900လို့မျိုးပေးเสียမလို့ပေါ့တပြားမှာပေးเสียမလို့ဆိုတာကိုသိပေးခြင်းတာပါတေချာအောင်လို့လေကျွန်မကိုစီသူကိုတေချာဖုန်းဆက်ပြီးတော့ဟိုနည်းနည်းလေးဒီကိစ္စနဲ့ပတ်သက်ပြီးတော့ตรัชရှင်นี่လည်းရှင်းသွားအောင်လို့ရှင်းပြခိုင်းတာပါကျေးဇူးပါကိုစီရေတော်ရရှင်နေရတော့ဒီပြက်ကလေးနေရ
လို့
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆိုပြီးတော့စာရီလာနေကြရလေဟိုရန်ကုန်ကအဖွဲသားတွေလည်းအထူးကျေးဇူးတင်ပါတယ်ဟုတ
်ကဲ့ပါခင်ဗျာ
တင်ဆက်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်ရဲ့စာရီကိုလည်းဖော်ပြပေးစီမားတယ်ကျွန်တော်တို့ VOE ကနေပြီးတော့အင်္ဂါညနဲ့စနေညအစီအစဉ်တွေမှာဓာတ်ရိုက်လေလံအစီအစဉ်ကိုတင်ဆက်ပေးနေတာသောရရှင်တွေလည်းအတော်လေးသဘောကျပြီးတော့ပါဝင်ဆွေးနွေးကြပါရစေနော်ပြီးခဲ့တော့ကျွန်တော်တို့အင်္ဂါနေ့တုန်းကတင်ဆက်ပေးသွားတဲ့ February 19ရက်နေ့ပါ19ရက်နေ့မှာတင်ဆက်ပေးသွားတဲ့ဒီအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကတိကဝတ်နဲ့ရွေးကောက်ပွဲအနိုင်ရခဲ့သလိုလက်ရှိမှာဖွဲ့စည်းပုံပြင်ဆင်ရေးခြေလှမ်းလွှတ်တော်မှာစတင်လှမ်းလိုက် တဲ့ကိစ္စနဲ့ပတ်သက်ပြီးဆွေးနွေးခဲ့ပါတယ်။ဒီမှာဖွဲ့စည်းပုံပြင်ဆင်ရေးအတွက်တခြားပါတီတွေပါပူရဲကော်မတီဖွဲ့စည်းလိုက်ပေမဲ့ဒါကလှုပ်ထုံးလုံနေနဲ့မညီဘူးဆိုပြီးတော့အတိုက်ခံ။တိုက်ခိုက်ရင်းနဲ့ဖွံ့ဖြိုးရေးပါတီမှပြီးတော့တက်မတော်ကိုယ်စားလှယ်တွေကကန့်ကွက်တာပါ။ဒါကြောင့်မလို့ဖွဲ့စည်းပုံပြင်ရေးပူရဲကော်မတီဘလောက်အလုပ်ဖြစ်မလဲ။ဘလို့မျှော်လင့်လို့ရမလဲဆိုတာကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီမှာထုံးစံအတိုင်းပဲလေလိုင်းပေါ်မှာကိုယ်တိုင်မပါဝင်နိုင်လို့အီးမေးလ်ကနေပြီးတော့သူတို့ရဲ့အမြင်တွေကိုဝင်ပြီးတော့ရေးဆွေးနွေးလာတဲ့သောရရှင်ရဲ့စာရင်ကျွန်တော်တို့ရပါတယ်ပြီးခဲ့တဲ့ဘက်တော့ကတော့အချိန်မရလို့ဒီစာတွေကိုလုံးဝမဖော်ပြလိုက်ရပါဘူးဒီထဲမှာကျွန်မနည်းနည်းဟိုရသလောက်အချိန်ရသလောက်သူတို့ရဲ့စာတွေကိုဖော်ပြပေးသွားချင်ပါတယ်နော်သောရရှင်ပြင်မနာဖိုးကြီးကဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးလာတာပါသူ့မြင်ကဒီလိုပါရှင
်ဖွဲ့စည်းပုံခြေကဥပဒေကိုပြင်ဆင်ဖို့ကလွယ်မယောင်နဲ့ခက်လာပါတယ်NLD မှာအလွန်ပြော့ပြောင်းညင်သာသောနီလန်းကိုရွေးချယ်ထားပြီးသည့်အတွက်လွှတ်တော်အတွင်းမှညင်ညင်သာသာပြောင်းလဲနိုင်ရန်တဆင့်သွားနေသည်ဟုယူဆပါသည်တပ်မတော်ကလည်းစီယုံတိမ်သွင်းရင်ပြည်သူနှင့်တသားတည်းကြအောင်စီယုံရသည်မှာလည်းခက်ခဲခဲခဲရှိနေပါသည်အကယ်၍၎င်းနီလန်းမရနိုင်တော့ဘူးဆိုရင်ဖြင့်ပြည်သူအား People Power နဲ့အစွမ်းကုန်ပြုပြင်နိုင်ရန်သို့မဟုတ်အသည့်ရေးဆွဲရန်စ조사ရမည်ဟုအကြံပြုပါရစေ
သူကတော့ပြည်သူအားနဲ့အစွမ်းကုန်ပြုပြင်နိုင်ဖို့စ조사ပါရစေလို့အကြံပြုချင်ပါတယ်တဲ့နောက်ထပ်သောရရှင်ကတော့ကြော်ရှင်ဖြစ်ပါတယ်သူကတော့2008အခြေခံဥပဒေကိုကိုယ်တိုင်ထောက်ခံခဲ့ရဘူးသူပါတဲ့
2008အခြေခံဥပဒေကိုကိုယ်တိုင်ထောက်ခံခဲ့ရတာပြန်ပြီးမြောင်မိပါသေးတယ်သူခင်းနဲ့တော့သူတွင်ကျဲခဲ့တာပေါ့ဘာမှမပြောလို့တော့ပါဖွဲ့စည်းပုံကိုပြင်လို့ရတယ်ဥပဒေတိုင်းသာဖြစ်ရမယ်တခါပြည်စည်ပေါင်းစည်းကော်မရှင်ဖွဲ့မယ်စသဖြင့်ပြောဆိုဆွေးနွေးနေကြရတဲ့အချိန်ပေါ့ဘလို့ပဲပြင်ပြင်တမတော်သားလွတ်တော်ကိုယ်စားလှယ်တွေမပါသေးရအောင်မယ်မထင်သေးပါဘူးသူတို့ဆန္ဒရောက်တကယ်ပြင်ကျင်တဲ့နေ့ချမှသာပြင်လို့ရမှာပါအခုဆိုရင်ပေါင်းစည်းကော်မရှင်ဖွဲ့ဖို့တော့အခြေတင်ဖြစ်နေကြလျက်ဒါဆိုရင်ဘယ်တော့လဲလွတ်တော်သက်တမ်း၄ခုလောက်ကြော်ဖြတ်ပြီးပြီဆိုရင်တော့မျော်မှန်းလို့ရတော့ပြီထင်ကြောင်းပါဗျာ
ဒါတော့ဒီကိစ္စကိုကန့်ကွက်နေကြတဲ့သူတွေဘက်ကနေပြီးတော့မပိုင်ရင်ဒီကိစ္စကြီးအောင်မြင်မှာမဟုတ်ဘူးဆိုပြီးတော့သောရရှင်ကြော်ရှင်ပြောလာတာဖြစ်ပါတယ်ရှင်။ကျမတို့ဒီလိုမျိုးတိုက်ရိုက်လေလံအစီအစဉ်တစ်ပတ်နှစ်ခါတင်ဆက်ထုတ်လွှင့်ပေးနေတာကိုသောရရှင်နေအနေနဲ့တိုက်ရိုက်မပါဝင်နိုင်ဘူးဆိုရင်တော့အခုလိုစာရေးပြီးတော့ဆွေးနွေးနိုင်ပါတယ်။ကျမတို့များသောအားဖြင့်ဒီစာတွေကိုထည့်ပြီးတော့ဖတ်ပေးပြီးတော့ဟိုပင်နိုင်ဆွေးနွေးတဲ့သူတွေနဲ့ဆွေးနွေးပေးတာပါ။ဒါမဲ့လည်းပြီးခဲ့တဲ့တစ်ပတ်ကတော့ကျမပြောသလိုပဲဒီအချိန်နဲ့ကြက်သွားတဲ့အတွက်ကြောင့်မလို့ဒီစာရေးကြန့်သွားတာဖြစ်ပါတယ်ရှင်။ကျမတို့အချိန်ရရင်ရသလားမြန်မာပြည်ကပေးစာများအစီအစဉ်မှလည်းပြန်ဖော်ပြပြီးတော့သောရရှင်နေအနေနဲ့လည်းသူတို့ရဲ့ဆွေးနွေးချက်တွေကိုကြားရအောင်လို့တင်ဆက်ပေးနေပါတယ်နော်။ဒီတစ်ပတ်တော့သောရရှင်နေရဲ့စာတွေကိုဒီမှနေရက်ချင်ပါတယ်။တစ်ချစ်သောရရှင်နေအတွက်မြန်မာသတင်းတွေနဲ့ဖြောပြချင်ပါသေးတယ်ရှင်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ကျန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်အခုသောရရှင်တွေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့မြေတားဒီလက်ဆောင်ထုတ်လွှင့်ပေးကြမှာတယ်ရှင်စောင်းလိုင်းရေးသားပြီးတော့ဇော်ဝင်းထုတ်တည်ဆိုထားတဲ့လူဆိုတဲ့သတင်းလေးကိုသောရရှင်တွေအားလုံးအတွက်ဒီကနေ့မြေတားဒီလက်ဆောင်ထုတ်လွှင့်ပေးဖို့ရွေးချယ်ထားပါတယ်ဒီသတင်းလေးကိုအားလုံးနှစ်ချိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော်
Sa dong ha myo pen pe ma twe ne ta chin de ye me ge dukha yaut daw pye de lu 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 a maung de nga yaut twa yo te yaw ma ta di myo bu ma tu ma ma shi ja bu o lu 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 lu
ဆိုထားတဲ့လူဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပြဖို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ချန်ပေးစာတွေရှင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်နော်Facebook အပြင် internet စာမျက်နှာပေါ်မှာလည်းအစီအစဉ်တွေကိုတင်ထားပေးပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။ဒေါ်ရရှင်နဲ့အားလုံးရှင်လန်းချမ်းမြေ့ကြပါစေ။ The
morning ငါရောက်သွားရောတရားမသတိမရဘူး။ဘသူမှမရှိကြဘူး။ Go lure lure Canada walk a yeCan say don't wish you never Then we march on to our day Oh, Lure, Lure I'm all the way low, yeah I'm all the way low, yeah Yes, I'm all the way low, yeah But it's all the way low, yeah But don't you need ya I saw me all the way low, yeah And I'm so not long ago I'm all the way low, yeah
မအေးတနာကျော်ရဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုတနင်္လာနေ့မနေ့ပိုင်းမှာလည်းပြန်ပြီးတော့နှာစင်နိုင်ကြပါရဲ့ရှင်။အခုထူးခြားစံပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပြီးတော့မှာပါ။အိန္ဒိယနိုင်ငံမြောက်ပိုင်းမှာနှွေဦးကျိုးဆိုတဲ့ပွဲကမ်မာလာကိုကျင်းပနေပြီးနိုင်ငံအနှံ့ပြားကစာရူးကြီးတွေဂင်းကာမြစ်ထဲရေစင်းချိုးနေကြပါရဲ့။ဂျာမနီနိုင်ငံတောင်ပိုင်းမြို့လေးမှာတော့ကမ္ဘာစံချိန်ချိုးလောက်အောင်များပြားတဲ့အပြာရောင်နှက်မင်စာလေးတွေတွေ့ဆုံပွဲတစ်ခုကျင်းပခဲ့ပါရဲ့။အခုလိုထူးခြားစံပြသတင်းတွေကိုမအီတန့်စင်နဲ့ကိုငိမ့်ချန်တို့ကတင်ပြထားပါတယ်ရှင
်။အိန္ဒိယနိုင်ငံမြောက်ပိုင်းမှာရှိတဲ့ပရာယာချက်မြို့နာမှာနှွေဦးကျိုဆိုတဲ့ပွဲကမ္မာလာကိုကျင်းပနေပြီးတော့နိုင်ငံနှံ့ပြားကစာတူးကြီးတွေဂင်းကာမြစ်ထဲကိုရေးစင်းချွနေကြပါတယ်။အဲ့ဒီမှာထူးထူးခြားခြားစာတူးကြီးတယောက်ကတော့စူးတွေချွနေပေါ်မှာအိပ်ပြရတဲ့အတွက်လာရောက်သူတွေကိုဆွဲဆောင်နေပါတယ်။စူပါပါလို့အများကတီးကြတဲ့ရာမအမီရှိတဲ့ဒီစာတူးကြီးဟာနေထွက်ကနေနေဝင်ထိစူးတွေချုံပြီးတော့အိပ်ပြတဲ့အတွက်ခန္ဓာကိုယ်ဝေဒနာခံစားရတာဟာစိတ်အေးချမ်းမှုကိုဖြစ်စေပြီးတော့တမထတရားထိုင်ရာမှာအထောက်အကူဖြစ်စေတယ်လို့ပြောဆိုထားပါတယ်။ယုံကြည်သူတွေကတော့သူ့မိနာမှာဝိုင်းပြီးတော့သူ့ရဲ့ကောင်းချီးပေးမှုခံယူကြသလိုငွေကြီးနဲ့စားတောက်တွေလည်းလှူဒါန်းကြပါတယ်။ကမ်ပွဲတော်ဟာအိန္ဒိယနိုင်ငံရဲ့ရှေးကြဆုံးပွဲတော်တစ်ခုဖြစ်ပြီးတော့ဘာသာရေးအရာအလေးမြတ်ပြုရတဲ့မြို့လေးခုမှာ၃နှစ်တကြိမ်အလဲကျကျင်းပတာဖြစ်ပါတယ်။ကျင်းပရဲ့နှစ်ပေါင်း2000ကျော်ရှိပြီဖြစ်တဲ့ဒီပွဲဟာဟိမဝန္တာတောနဲ့ဂူရီထဲမှာနေထိုင်လေးရှိကြတဲ့စာတူးကြီးတွေရဲ့တွေ့ဆုံပွဲလည်းဖြစ်ပါတယ်။ဟိန္ဒူဘာသာဝင်တွေအတွက်ဂင်္ဂာမြစ်ထဲမှာရေချိုးတာဟာအပြစ်တွေကိုကင်းစင်စေပြီးတော့အခုလိုနှွေဦးအကျိုးပွဲတော်မှာချိုးရင်တော့တန်တရာကနေလွံ့မြောက်စေဆိုပြီးတော့ယုံကြည်ကြရပါရှင်
။ဂျာမနီတောင်ပိုင်းကလက်ချင်ဂရန်မြို့လေးမှာကမ္ဘာစံချိန်ချိုးလောက်အောင်များပြားတဲ့အပြာရောင်နှက်မင်စာလေးတွေတွေ့ဆုံပွဲတစ်ခုကိုကျင်းပခဲ့ပါတယ်။
smile of core အပြာရောင်နတ်မင်စာလေးတွေဖြစ်ဖို့တကူလုံးအပြာရောင်လင်းချဲထားပြီးတော့လူပေါင်း2,862 ယောက်စုဝေးခဲ့ကြတဲ့အတွက် Guinness ကမ္ဘာစံချိန်ကိုချိုးနိုင်ခဲ့တာပါ smart ဟာ Belgian ကတ်တွန်းဇာတ်လမ်းတွေတစ်ခုဖြစ်ပြီးတော့ကမ္ဘာတဝန်းလူကြိုက်များတဲ့ကတ်တွန်းဇာတ်ကောင်လေးတွေလည်းဖြစ်ပါတယ်ဆွစ်ဇာလန်နိုင်ငံနယ်စပ်နားမှာရှိတဲ့လက်ချင်ဂရန်မြို့လေးမှာဖေဖေနတ်မင်စာသမီးနတ်မင်စာနဲ့တခြားလူကြိုက်များတဲ့နတ်မင်စာဇာတ်ကောင်လေးတွေဖြစ်ဝစ်စင်ကခုံပြီးတချင်းတွေလည်းတည်ဆိုခဲ့ကြပါတယ်အနီးနားပြင်သစ်မြို့ကလူ100လောက်ကလည်းနတ်မင်စာတွေအဖြစ်ပါဝင်ဆင်နွှဲခဲ့ကြပါတယ်ဂင်းနီကမ္ဘာစံချိန်မှတ်တမ်းဝင်ဖို့အတွက်ပါဝင်တဲ့သူတွေဟာနတ်မင်စာအုပ်ထုပ်ဆောင်အပြာရောင်တီရှပ်ဝတ်တစ်ခုလုံးအပြာရောင်ချဲပြီးတော့1958ခုနှစ်ကတည်းကဘယ်ဂျီယမ်မှာစတင်ခဲ့တဲ့ smart ဟာနှစ်ပေါင်း90ကျော်တိုင်နာမည်ကျော်ကြားလူကြိုက်များနေစေပါဒီကဘာလုံးမှာရှိတဲ့ TV လိုင်းပေါင်း120ကနေဘာသာစကားပေါင်း30ကျော်နဲ့အတန်လှွင့်တဲ့ကတ်တွန်းဇာတ်လမ်းတွေတစ်ခုလုံးနဲ့သူစီးပွားရေးလုပ်ငန်းတစ်ခုလုံးရဲ့တန်ဖိုးဟာဒေါ်လာ8ဘီလီယံလောက်ရှိပါတယ်ခင်ဗျာ
။လက်ရှိသူရဲ့ကောင်းနေလို့တိုက်ချက်ကားတွေဝင်ဆင်ပြီးတော့တခုတ်ကြတဲ့ပြိုင်ပွဲကိုမော်ရကိုနိုင်ငံမှာကျင်းပခဲ့ပါတယ်။ဘူဟတ်လိဂ်ပြိုင်ပွဲဟာကမ္ဘာအကြီးဆုံးရှေးဟောင်းသမိုင်းဝင်အလယ်ခေတ်ပြိုင်ပွဲတစ်ခုဖြစ်ပြီးတော့ကျယ်မွေးဝင်အယောက်80ပါဝင်တဲ့အသင်း10တင်းပါဝင်ပါတယ်။အလယ်ခေတ်ပုံစံမျိုးဝတ်ဆင်ပြီးတော့ရှင်ပြိုင်ကြတဲ့အာဂဇာနီဟာအခုနောက်ပိုင်းမှာရေပန်းစားလူကြိုက်များလာတာဖြစ်ပြီးတော့ရုရှားပြင်သစ်ဂျာမနီပြည်ထိုင်တဲ့ပိုလန်ကကစားသမားတွေလည်းပါဝင်ရှင်ပြိုင်ခဲ့ကြပါတယ်။ပြိုင်ပွဲစီကံကတော့ရိုးရှင်းပါတယ်။ပြိုင်ပွဲအသင်း2တင်းကသူရဲကောင်း9ယောက်စီကတယောက်ကိုတယောက်မြေကြီးပေါ်လဲအောင်ဒါမှမဟုတ်မလုံနိုင်တော့အောင်ချရတာဖြစ်ပါတယ်။ကိုနှစ်သက်ရလက်နဲ့တိုင်းလက်တီဒူစတဲ့ကိုခံပညာမျိုးစုံကိုလည်းတုံးနိုင်ပါတယ်။ပါဝင်သူတွေကတော့အလဲခစ်ပုံစံလက်နက်တွေတန်ချက်ကတွေဝစ်စင်ရှင်ပြန်ရတဲ့ဒီကစားလေးကိုနှစ်သက်ကြပါတယ်။ဘေးပတ်လည်အပြင်စင်တွေတေဂီတာတွေကလည်းအလဲခစ်ပုံစံပြုလုပ်ထားတဲ့အတွက်ရှေးခစ်ကိုတကယ်ရောက်သွားသလိုခံစားရမှာဖြစ်ပါတယ်ရှင်။
မအီတန်စင်နဲ့ကိုငင်းချမ်းတို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုအခုလိုတနင်္ဂနွေနေ့ညတိုင်းမှာနားဆင်နိုင်ကြပါရရှင်။ VOE ကနေအခုအတန်းလွှင့်နေတဲ့တနအီစာအစီအစဉ်အစအဆုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00ကနေ11:00အထိလိုင်းဒိုမီတာ25 kHz 933လိုင်းဒိုမီတာ32 kHz 11809တို့ကနေအစအဆုံးပြန်ပြီးတော့နားဆင်နိုင်ကြပါရ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတဲ့တင်းငွေတွေနဲ့ညပဲအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်ရှင်။အခုအစီအစဉ်အဆုံးသတ်ခင်မှာတော့သတင်းအချင်းချုပ်ကိုမတ်မြသစင်အောင်ကကြီးညာပေးပါမယ်ရှင
်။ဒူဘိုင်ဘင်္ဂလားဒေ့ရှ်ခရီးစဉ်ပြည်မှန်လေကြောင်းလိုင်းလေးအမှတ် BG147 ကိုပြန်ပေးဆွဲဖို့ကြိုးပမ်းမှုတစ်ခုဒီကနေ့ February 24ရက်နေ့မှာဖြစ်ပွားခဲ့ပါတယ်။လေယာဉ်ဟာဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဒါကာကနေထွက်ခွာလာခဲ့တာဖြစ်ပြီးပြန်ပြီးဆွဲဖို့ကြိုးစားခဲ့သူအသက်25နှစ်အရွယ်တန်တရားရှိသူတို့အုပ်ကိုဖမ်းဆီးရမိထားတယ်လို့လေတဲ့အကြီးအကဲအရာရှိသူကပြောပါရယ်ခီးသည်တွေအလုံးအန်ဒီရဲ့ကင်းကင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ပိုင်းစစ်တကောင်းမြို့ရှာအာမနက်အပြည်ပြည်ဆိုင်ရာလေဆိပ်ကိုလေယာဉ်ပြန်လည်ဆင်းသက်နိုင်ခဲ့တယ်လို့ Channel News Asia သတင်းမှာဖော်ပြထားပါရယ်Venezuela နိုင်ငံ Brazil နယ်စပ်ဖက်မှာလုံခြုံရေးအဖွဲ့ဝင်တွေနဲ့ဆန္ဒပြသူတွေအကြားစနေနေ့ကရုံးရင်းဆန်ခတ်မှုတွေဖြစ်ခဲ့တဲ့အတွက်အနည်းဆုံးလူ၄ယောက်သေဆုံးပြီး20ကျော်ဒဏ်ရာရခဲ့ပါတယ်။ဒီတော့တွင်းမှာပဲ Venezuela စစ်ဖက်ကတပ်ဖွဲ့ဝင်60ကျော်အတိုက်ခံဘက်ကိုကူးပြောင်းခဲ့တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာမနစ်ကဖြစ်ခဲ့တဲ့လက်နက်ကိုင်ပဋိပက္ခတွေကြောင့်ကလေး928ယောက်အပါအဝင်အရက်သား3800ထက်မနည်းသေဆုံးခဲ့တယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။ဒါဟာလွန်ခဲ့တဲ့10နှစ်အတွင်းအရက်သားတွေအများဆုံးစံချိန်တင်သေဆုံးခဲ့တာဖြစ်ပါတယ်။ Syria မှာ American တပ်တချို့ဆက်ပြီးထားအုပ်မဲ့ဆုံးဖြတ်ချက်ဟာသူ့ရဲ့ negotiation တွေကိုပြောင်းလိုက်တာမဟုတ်ဘူးလို့သမ္မတ Trump ကပြောပါတယ်။တရုတ်နိုင်ငံကိုယ်စားလှယ်တွေနဲ့ကုန်သွယ်ရေးဆွေးနွေးပွဲအတွင်းအင်ဖြူတော်ရုံးခန်းမှာသမ္မတ Trump ကသတင်းထောက်တွေကိုပြောခဲ့တာပါ။စီးရီးယားမှာ American တပ်ဖွဲ့ဝင် 300 လောက်ပဲထားပြီးဂျန်နဲ့တပ်ဖွဲ့တွေအားလုံးကိုရုတ်သိမ်းမယ်လို့အစိုးရတာဝန်ရှိသူတွေကပြောထားတာဖြစ်ပါတယ်
။ဖေဖော်ဝါရီ24ရက်တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုမတ်မြသစင်အောင်ပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Mikhail Dubinsky ဖြစ်ပါတယ်ရှင်။VOA American တန်ရဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6:00ကနေ9:00အထိလ ိုင်းဒိုမီတာ24 40 51တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ် VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွန်မျိုးပါရှင်
This program has come to you from the Voice of America, Washington. Welcome.